Welcome to the Voice of America in Burmese.
Washington Bureau VOA American Tangani, Natown Sette, Marchland Nessier, Tening Rene Manakin season ago, Yamasan Rajiman at Chownaigani Kunaiti, Lanometer Thousand Head Lizen at Lizership, Lanometer Dia Guzerugani, Tolan Bini Babi, Jama Kimutaba, Timanakin Trenrego Matangi Tainet to Piopia Pibame. Yamanangama Anna Tinkare Sitaga, Kunasset Chownim Yap, Tamaroni, Kana Chimpare, Senini Mabe. Nangan Tahuan, Siana Tengu, Sanyan, Sana Pia Durigo, a jumpet pio queen get the low. The Ningle Nego, Gure, Nia a chain tea, Downy, Mu Bawen, Nia a Domia Mama, Select Tika Murishini Barry. Sunny Niga, Yango Mandalay, Pingul and Matila, Bakoku, Jabadown, but they Moya, Molamia into where Pig Bawen, Nangan Tawanga, Mua, Nia Piama, Dolaini, Tame a cheated Sana Pia Murigo. Bonson and Mumunet, you look at our pippy, sit in a jegale, ye you bondry, rubber jiri, cheese sitting at tick up to pay down. Yango Mango Majan, tick up than the Yango Muga Munet, Dom Yam Yama, a gulo, tick up, name him who look at the low, a pansy kayadune, they saw a dugale, a miabia shinirava, Yama Nauga Gautar, saying ya, a deep unite, they saw duga. Muchla Nasekonia, dear Tamarin, dear Salio Shidelo, Popia Bari, Yango Daima, Desuadu Susuba, Nezo, Nasekonia, Shibi, Pago Daima Goya, Sagain Daima Setia, Magui Daima Choya, Mompinene, Kachimpinerima, Nezo Niausi, Desuadalo, Denina Daimara, Maya Temene, Desong Giaraba, Manalima, at the Satone, Minkling at Ubawen, Lubon Lizard Emanet, Desong Giadalo, Yango Matesuaduga, Nezo Nasekonia, Shibare. Now, at that, Satownewe, Galing at Ule, Sakaima, Tesongabare, Tamaro Nema Akulo, Tesongaraha, Tamaro Dre, Shesia, Gown and Nitin Pietelo, CRPH, Yamananga Sayakula, Tugosle, Doctor Sazaga, online up below the Sunuboma Piojale Bari, Machla Nasakoniani Tiso, Sitane Yerue, Jampe Piokamuja, Tesongare Piduga, Lea Jodobi Pipare. Yamanangama Galeri Lunge Luyeri Bawen, a yada dazin a chibi, de songare boma, Gulatamga, Dreamujo, Antonio Guderaska, a piantanzo, shoncha like be, Nangalagani, a yebo, don't piambule, tighton like barry. Yamanangama February dear nigger, sit at Anna Dana go, Sanya, lo shamuri boma, Anna Variga, select two quinyama, Sunny nigger, de songu a miazon pickeraha, lekanazia machijone, Nangalaga dangwainine, Kanga mama pipe dadane. Then you tenure te, don't be a jabule, a dream who took out down so wale. Yama sit down in it, sana pia duri boma, a jampe puque murine, pinne murin malopule, taman pioja gejao, a dream who took your duty at Pioguia, foreign hacker, sunny name, genia jet topian pio so wale. Yama nanganga, jili, luque, chopa murin, dre, down she durigo, pipi, ye you are my pijaone piobari. Sunny nigga, Yama nangama sitaka, tamaroni, cana chimpa, nije mabe. Nanganhuan, sit anna tengu, sanjane, lo shamurigo, longjo eta poriga, a jumpet, niniama, kaling area bowen, nezong, de song to goze jorelo, nangae janamia kuni songshawi puega, biotabi, anna dancing a sabiro, a kuti, so de songa dubawa, li and nesatonga shini virule, tren topian tabare. Yamanangama sit anna tengu, sanjane, lo shaduri boma, longjo eta porie, saniniga, a jumpet, puquen muri, dren, Killing area bowing, Lu Amyapia, Tisumare Boma, Britain Nanganga, Abiantan, Weban Library, Killing area bowing, Lename Pidurego, Seniniga, Tapia Killer, Loyaha, Anna Tinta Durie, Outan Jamugo, Taman Piada, Yaujang, Britain Nanganjai Wunji, Dominic Repka, Twitter, Lumuguayagani, Pio Sulai Daba, A David Mary, a jumpet Loyatri, a song Tassibo, a jumpet Tapiamuma, Dawin Sidurego, a Pipe, a Yeubone. Yamaning and democracy, Lanjang Bob, Yampi, Yossi Buri, Dre, Nanganagaga, Misery, Net, a two let Drebi, Joban Dome, Lule, Piobari, Yamaningama, Sitaka, Tamaroni, Canary, Chimpaget, Sanini, Mabe, Anna Tingu, Sani, Lo Shadu Ripo, a Jampe, Pio Quinagani, Sitaka, Anna Tingere, February, Dayani, Nobai, Amyazon, Pit, Luang, Gose, Jotamine, Tisong Giaraba, EU, Europa, Tamagagale, Saniniga, Yamalunjuita Puri, Luyaja, Kunasa Chow Jenyo, Tamaro Nego, a jump penny, ုံးကြီးညှိုးနှောင်းပွင့်နေ့ဖြစ်ထာဝရမှတ်ချက်တင်ရတော့မှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။ကလေးငယ်တွေအပါအဝင်လက်နက်မဲ့ပြည်သူတွေကိုတပ်ဖြတ်နှိမ်မှုတွေဟာဖုံးကွယ်ထားလို့မရနိုင်တဲ့လုပ်ရက်တွေဖြစ်ကြောင်းနဲ့အခုလိုကြမ်းဖက်မှုပုံစံအလုံးကိုချက်ချင်းရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်ဖို့လဲတောင်းဆိုလိုက်ပါတယ်။နော်ဝေနိုင်ငံခြားရေးဝန်ကြီးဌာနကလည်းမြန်မာနိုင်ငံမှာစစ်တပ်ကပြည်သူအကျိုးအတွက်ဆောင်ရွက်နေတယ်လို့ပြောဆိုနေပေမဲ့စစ်ရင်နေ့ကချက်ရောက်တဲ့တပ်မတော်နေ့မှာခုပြည်သူတွေကိုကိုပြန်ပြီးတပ်ဖြတ်နေတာတွေ့ရကြောင်းပြောဆိုလိုက်ပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေကိုချက်ချင်းရပ်ပြီးဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အရက်သားခေါင်းဆောင်တွေကိုအာဏာပြန်လွှဲပေးဖို့လဲစစ်ရင်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာနော်ဝေနိုင်ငံခြားရေးဝန်ကြီးအီနီအီရစ်ဆန်စီရီတာကတောင်းဆိုထားပါတယ်။မြန်မာစစ်တပ်ကဆန္ဒပြပြည်သူတွေပေါ်ဆက်ပြီးအကြမ်းဖက်ဖြိုခွဲနေတဲ့အတွက်အချိန်သိမ့်မနှောင်းခင်မှာပဲကဘာကအရေးယူဆောင်ရွက်ကြဖို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂဆိုင်ရာမြန်မာအထူးကိုယ်စားလှယ်ဒေါက်တာဆဆာကပန်ကြားလိုက်ပါတယ
်။ So international community has to act now.
နိုင်ငံတကာတိုင်းဝန်ရင်နဲ့အခုပဲအရေးယူဆောင်ရွက်ကြမှာဖြစ်ပြီးအဲ့ဒီပြစ်မှတ်ထားအရေးယူမှုကိုနိုင်ငံတကာအတိုင်းဝန်ကနေတပြိုင်တည်းလှုပ်ကြမှာဖြစ်တဲ့အပြင်အချိန်သိမ့်မနှောင်းခင်မှာပဲအရေးယူလှုပ်ဆောင်ကြဖို့ပြောသွားတာပါလက်ရှိမှာဗြိတိန်နဲ့အမေရိကန်အစိုးရတွေကမြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူနေတာအတွက်ကျေးဇူးတင်ကြောင်းနဲ့ဒီစီးပွားရေးလုပ်ငန်းတွေကရတဲ့ဝင်ငွေနဲ့မြန်မာစစ်တပ်ကပြည်သူကိုတတ်ဖြတ်မဲ့လက်နက်တွေကိုဝယ်ယူနေတဲ့အတွက်အချိန်မီကဘာကလည်းအရေးယူဖို့လိုအပ်တယ်လို့ Sky News နဲ့စနေနေ့တွေ့ဆုံကမ်းမှာဒေါက်တာဆဆာကပြောကြားခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကျူးလွန်နေကြောင်းနဲ့အရသာပြည်သူတွေအပေါ်မှာသူတို့ရဲ့တပ်ဖြတ်နေမှုတွေမယံမချင်းစစ်ဘုတ်ချုပ်ကြီးတွေနဲ့ဆွံ့ရဖို့မဖြစ်နိုင်ဘူးလို့လည်းပြောပါတယ်။မတ်လ29ရက်တရက်ထဲမှာတေဆွန်ရသူပေါင်း90ကျော်ရှိခဲ့တဲ့အတွက်အခုဆိုတေဆွန်ရသူက423ဦးရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတဲ့ AAPP ကသတင်းထုတ်ပြန်ထားပါတယ်။ဒီအရေးအတွက်ဟာအတည်ပြုနိုင်သူတွေကိုသာထည့်သွင်းထားတဲ့အတွက်တကယ်တမ်းတေဆွန်ရသူဦးရေကတော့ဒီထက်ပိုပြီးများနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုပြည်ရင်းမှာဆန့်ကျင်ဆန္ဒပြနေကြတယ်လို့ပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းသူတို့ရောက်ရှိရာနိုင်ငံအသီးသီးကမြို့ကြီးတွေမှာလာရောက်စုဝေးဆန္ဒပြနေကြပါတယ်။ကုလသမဂ္ဂနဲ့အမေရိကန်တို့ကမြန်မာနိုင်ငံအတွက်အရေးယူဆောင်ရွက်ပေးဖို့နယူးယောက်မြို့တော်မှာမြန်မာတွေစုဝေးချီတက်ပြီးတော့တောင်းဆိုနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာဝါရှင်တန် DC နယူးယောက်ဘော့စတန်ကင်တက်ကီနဲ့ဆန်ဖရန်စစ္စကိုမြို့တွေမှာရာနဲ့ချီတဲ့မြန်မာတွေစုဝေးပြီးအဖမ်းဆီးခံရတဲ့ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြန်ပါဝင်ခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေကိုလွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒပြကြပါတယ်။ကနေဒါနိုင်ငံမှာတော့ဗန်ကူးဗားနဲ့တိုရန်တိုလိုမြို့ကြီးတွေမှာမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ဥရောပဒေသတစ်လွှာကဗြိတိန်၊နော်ဝေး၊ဩစတြေးလျ၊အာရှဒေသကဂျပန်၊တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေကမြို့ကြီးတွေမှာလည်းမြန်မာကိုနိုင်ငံတကာကလည်းအကူအညီပေးဖို့တောင်းဆိုခဲ့ကြပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ဘိုင်းလိုမီတာ40 kHz 8.33 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျမသင်္ကီထိုက်ပါမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တုံ့လောက်ချက်ချရာကြောင်းနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကစနေနေ့မှာပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်အုပ်စိုးမှုလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကသုံးနှုန်းရှုတ်ချပါတယ်နိုင်ငံတော်မှာစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်စနေတရက်ထဲမှာတင်ဆန္ဒပြသူ90ကျော်သေဆုံးရပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ချေတံရရရှိနေတာတွေအတွက်အမေရိကန်ပြည်ထောင်စုကတုံ့လောက်ရာကြောင်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါဒီလိုရဟာဆိုရင်မြန်မာစစ်တပ်ဟာလူတစုကောင်းစားရေးအတွက်အများပြည်သူရဲ့အသက်တွေကိုစည်းေးမယ်ဆိုတာကိုပြသနေတာဖြစ်တယ်လို့လဲဝန်ကြီးဘလင်ကင်ကပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်အုပ်စိုးမှုကိုတတ်တည်ပြောင်မြောက်တဲ့မြန်မာပြည်သူတွေကလက်မခံဘူးလို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကရေးသားခဲ့ပါတယ် စနေနေ့မှာချက်ရောက်တဲ့တမရော်နေ့မှာလုံခြုံရေးတပ်ဖွဲ့တွေကကာကွယ်ဆောင်ရှောက်ပါမယ်လို့ကြေညာထားတဲ့ကလေးတွေအပါအဝင်လက်နက်မဲ့ပြည်သူတွေကိုနိုင်ငံတော်တပ်ဖြတ်မှုဟာကြောက်ရွံ့ထိတ်လန့်ပွဲဖြစ်ရာကြောင့်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးထော့မတ်စ်ဘိုင်ဒါကလည်းစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အခုလောက်ရက်တွေဟာအကြီးအချင်းပြည့်ဝတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လောက်ရက်မျိုးမဟုတ်ဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကအာဏာစွန်ပြီးအရသာအစိုးရကိုအာဏာပြန်အပ်ဖို့အမေရိကန်ကပြောဆိုထားတာဖြစ်ပါတယ်ရှင်။ကရင်ပြည်နယ်ဖားပုံခရိုင်ဒေပူနီကျေးရွာကိုမြန်မာစစ်တပ်ကမတ်လ29ရက်စနေနေ့ညပိုင်း8:00လောက်မှာတိုက်လေရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကသတင်းထုတ်ပါတယ်။မြန်မာထိုင်းနယ်စပ်ကဒေပူနီချေရွာက KNU တပ်မဟာငါထိန်းချုပ်နေမည်ဖြစ်ပါတယ်။စနေနေ့ညပိုင်း၄ :00 ကနေဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံ၂ဦးသေဆုံးပြီး၂ဦးဒဏ်ရာရတဲ့အကြောင်းကရင်ငြိမ်းချမ်းရေးကွန်ရက်ပြောခွင့်ရကိုကိုကာပြီး Writers သတင်းကဖော်ပြပါတယ်။ဝေးလံပြီးဆက်သွယ်ရေးခက်ခဲတာကြောင့်ထိခိုက်သေးဆုံးရမှုအတိအကျသိဖို့အခက်အခဲရှိပြီးထိခိုက်သေးဆုံးမှုကပိုပြီးတော့များနိုင်တယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ပြောခွင့်ရကို Writers ကတယ်လီဖုန်းဆက်စုံစမ်းပေမဲ့လည်းဖုန်းမကင်ပါဘူး။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ်မှာ KNU ကလက်မှတ်ထိုးထားပေမဲ့လည်းဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့စီရေးတင်းမာနေတာဖြစ်ပါတယ်။နေပြည်တော်မှာတပ်မတော်နေကျင့်ပါတဲ့စနေနေ့မှာပဲဖားပုံခရိုင်တွင်းကမြန်မာစစ်တပ်ရဲ့ချီမြန်တရင်ခမရ346ထိန်းချုပ်ရာတီးမှုထားစခန်းကို KNU ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးနောက်ညပိုင်းမှာပဲမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာစစ်တပ်ချင်းမြန်တရင်တပ်ဖွဲ့ဝင်30ကျော်ရှိတဲ့ဖားပုံခရိုင်တီးမှုထားစခန်းကိုစနေနေ့မှာသိမ်းပိုက်ကြောင်းကရင်အမျိုးသားအစိုးရကရင်ယူကပြောပါတယ်။တီးမှုထားစခန်းသိမ်းတိုက်ပွဲအတွင်းမြန်မာစစ်တပ်ဘက်က10ဦးကြာဆုံး10ဦးဖမ်းမိပြီးလက်နက်20ကျော်သိမ်းဆည်းရမိတဲ့အကြောင်းကင်းညူဘက်က2ဦးကြာဆုံး2ဦးထဏ်ရာရတဲ့အကြောင်းကင်းညူတပ်မဟာငါပြောခွင့်ရဖရိုမမန်က VOA ကိုပြောပါတယ်
။ဘုံပဲကြော်ရှိပါတယ်။တက်ကောင်ကြီးတပ်ပေါ်တာ။ဒါကကျွန်တော်တို့ပြောက်သေးတယ်။ကျွန်တော်တို့အရှင်နဲ့ထဏ်ရာကိုဖမ်းမိတာရှိတယ်။ဒါကတော့ဒီဖက်ပြေးချုပ်ခွာဆုံးပဲရှိသေးတယ်ပေါ့။ဟုတ
်ကဲ
့။အလယ်နဲ့20ကျော်ဆယ်ကျော်ရပါတယ်။
ဆီယနာရှင်ကြရှုံရီလူလူရဲ့တောင်းဆိုမှုနဲ့မတ်လ29ရက်နေ့ကိုဖက်စစ်ဂျပန်တော်လန်ရင်းနေအထိတ်မှတိုက်ပွဲလုပ်နေတာနဲ့အတူ KNU ရဲ့တပ်မဟာငါးကလည်းလူလူတိုက်ပွဲနဲ့အတူအကောင့်ထဲပေါ်တိုက်ခိုက်တာလို့သူကပြောပါတယ်မြန်မာစစ်တပ်ဘက်ကဖမ်းဆီးခံထားရသူတွေနဲ့သိမ်းဆည်းမိတဲ့လက်နက်တွေကိုလည်း KNU တပ်မဟာငါးကဓာတ်ပုံတွေနဲ့ပြသထားပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ကင်းညူချစစ်ရေးတင်းမာနေတာပါမြန်မာစစ်တပ်ဘက်ကမတ်လ29ရက်နေ့မှာနေပြည်တော်မှာလုတ်တဲ့တပ်မတော်နေအခမ်းအနားကိုတက်ဖို့ကင်းညူဘက်ကိုဖိတ်ခဲ့ပေးမယ်လေကင်းညူဘက်ကတက်ရောက်ဖို့ညှင်းဆန်ခဲ့ပါတယ်ရှင်တရုတ်နဲ့အီရန်မဟာမိတ်နှစ်နိုင်ငံချာ25နှစ်တာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုစနေနေ့မှာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေလက်မှတ်ထိုးပါတယ်နိုင်ငံလက်မှတ်ရေးထိုးတဲ့အခမ်းအနားကိုနိုင်ငံပိုင်ရုပ်သံကနေထိုက်ရိုက်ထုတ်လွှင့်ပါတယ်။လက်ရှိအခြေအနေကြောင့်အီရန်နဲ့တရုတ်ဆက်ဆံရေးမှာထိခိုက်မှုမရှိဘဲမဟာဗျူဟာကျပြီးတည်မြဲတဲ့ဆက်ဆံရေးဖြစ်လာမှာလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီကပြောဆိုတဲ့အကြောင်းအီရန်သတင်းအေဂျင်စီတွေကဖော်ပြပါတယ်။အီရန်ဟာတခြားနိုင်ငံတွေနဲ့ဆက်ဆံရေးကိုလွတ်လပ်စွာဆုံးဖြတ်တဲ့နိုင်ငံဖြစ်တဲ့အကြောင်းဖုံးဆက်ဆင်းရဲမှုတစ်ခုတည်းနဲ့ရည်တည်ချက်ပြောင်းတဲ့နိုင်ငံတချို့နဲ့မတူကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုတဲ့အကြောင်းကိုလည်းအီရန်သတင်းတွေကဖော်ပြကြပါတယ်။တရုတ်နဲ့အီရန်ကြားသဘောတူလက်မှတ်ရေးထိုးပွဲမတိုင်ခင်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီကအီရန်သမ္မတဟာဆန်ရူဟာနီနဲ့တွေ့ဆုံဆွေးနွေးပါတယ်။တရုတ်နဲ့အီရန်ကြား25နှစ်တာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်မှာတော့စွန့်အင်တဲ့အခြေခံအဆောက်အုံလိုအရေးပါတဲ့ကဏ္ဍတွေမှာတရုတ်ဘက်ကယင်းနှီးမြှုပ်နှံမှုတွေလည်းပါမယ်လို့ခန့်မှန်းထားကြပါတယ်။ဒီသဘောတူညီချက်ဟာတန်တမာရေးအောင်မြင်မှုရဲ့ပြရုပ်တစ်ခုဖြစ်တယ်လို့အီရန်သမ္မတရဲ့အကြံပေးပြောဆိုချက်ကိုကုတ်ကပ်ပြီးအီရန်မီဒီယာကဖော်ပြပါတယ်။နိုင်ငံတစ်ခုရဲ့ခိုင်မာအကောင်မှုဟာတီးတန့်အထီးကျန်နေတာမဟုတ်ဘဲမဟာမိတ်ဖွဲ့နိုင်တဲ့စွမ်းရည်အပေါ်မှာမူတည်တဲ့အကြောင်းလည်းသူကပြောပါတယ်။တရုတ်နဲ့သဘောတူညီချက်ဟာဆိုရင်နှစ်နိုင်ငံပုဂ္ဂလိကကဏ္ဍတွေကိုအလေးပေးထားပြီးကုန်သွယ်ရေးစီးပွားရေးနဲ့သယ်ယူပို့ဆောင်ရေးပူးပေါင်းဆောင်ရွက်မှုတွေအတွက်လမ်းပြမြေပုံဖြစ်တယ်လို့အီရန်နိုင်ငံသားရဲ့ဌာနပြောခွင့်ရကလည်းပြောပါတယ်။အီရန်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်ကဆယ်စုနှစ်တစ်ခုအတွင်းအီရန်နဲ့ကုန်သွယ်ရေးကို ဒေါ်လာ600ဘီလီယံအထိစည်းစားတိုးချဲ့နိုင်ရေး2016ခုနှစ်ကသဘောတူခဲ့တာပါ2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုထိမ့်သိမ်းထားနိုင်ရင်းနဲ့တရုတ်နဲ့အီရန်ကြားတရားဝင်အကျိုးစီးပွားဆက်နွယ်မှုတွေကိုကာကွယ်သွားမယ်အကြောင်းလဲတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ကြာသပတေးနေ့တုန်းကပြောဆိုထားတာဖြစ်ပါတယ်ကဘာတလွန်အမျိုးသမီးများရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးကုလသမဂ္ဂမှသတင်းငှပတ်ကြအခြေအနေဆွေးနွေးခဲ့ကြပြီးမဲ့တောက်ချာနေမှာတော့ပြင်းထန်တဲ့အသုံးနှုံးတွေရှောင်ထားတဲ့ကြီးညာချက်တရက်သာထုတ်နိုင်ခဲ့ပါတယ်။ကဘာရေးရာတွေဆုံးဖြတ်တဲ့နေရာမှာအမျိုးသမီးတွေပို့ပြီးပါဝင်နိုင်ရေးကုလသမဂ္ဂရဲ့အမျိုးသမီးများအခြေပြကော်မရှင် CSW ကတောင်းဆိုပါတယ်။ကုလသမဂ္ဂကော်မရှင် CSW ရဲ့65ကြိမ်မြောက်နှစ်ပတ်လည်ညီလာခံအတွင်းမှာဆွေးနွေးခဲ့ကြတာမှာအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခွင့်အရေးကိုရုရှားကချိုးနှိမ်ဟန့်တားနေတာလို့ဥရောပသမဂ္ဂတန်တမန်တွေကစွပ်စွဲပါတယ်။အမျိုးသမီးရေးရာကိစ္စရပ်များကိုတုံ့တက်ထားတဲ့စာမျက်နှာ50ပါပြီးပြဋ္ဌာန်းစာပိုက်80ပါမူကြမ်းတရက်ကိုနိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာဖြစ်ပြီးအပိသက်မှာတော့စာမျက်နှာ24မျက်နှာနဲ့အချက်လက်စာပိုက်64ခုကိုပဲအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အပိသက်သဘောတူညီချက်ထဲမှာတော့အရင်မှုချမ်းမှာပြတ်ထန်းထားတဲ့လိင်ပိုင်းဆိုင်ရာထိပါစော်ကားမှုကျမ်းမာဒန်းတူညီမျှမှုနဲ့မိန်းကလေးငယ်များရဲ့အခွင့်အရေးဆိုင်ရာအခန်းကဏ္ဍတွေအလုံးကိုဖယ်ရှားထားတဲ့အကြောင်း AFP သတင်းဌာနကနှိုင်းရှင်ဖော်ပြထားပါတယ်။လိင်ပိုင်းဆိုင်ရာထိပါစော်ကားမှုတွေအပါအဝင်အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်အကြမ်းဖက်မှုတွေများလာကြောင်းမူကျမ်းမှာဖော်ပြဝေဖန်ထားပြီမဲ့လေအပိသက်သဘောတူညီချက်မှာတော့ပညာရေးကဏ္ဍအလုတ်ခွင်းအွန်လိုင်းတို့အပါအဝင်လိင်ပိုင်းဆိုင်ရာထိပါစော်ကားမှုတွေဟာဆိုရင်ဘေးကင်းလုံခြုံမှုမရှိတဲ့အခြေအနေမျိုးကိုဥတီသွားစေတယ်လို့ပြင်ဆင်ထားပါတယ်ရှင်။ COVID-19 ကာကွယ်ဆေးတွေဟာကလေးငယ်တွေနဲ့လူငယ်တွေအတွက်ဘေးကင်းမှုရှိမရှိသိရဖို့အမေရိကန်ကသိပ္ပံပညာရှင်တွေစပြီးစမ်းသပ်နေပါပြီ။ဒီတက္ကသိုလ်ကစမ်းသပ်ခန်းထဲမှာ Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုအသက်9နှစ်အရွယ်အမွှားကလေးနှစ်ယောက်ကိုစမ်းသပ်ထိုးနှံခဲ့ပါတယ်
။ It was exciting but also a bit nerve-wracking and
ဆေးထိုးမယ်ဆိုတော့အစာပိုင်းမှာကြောက်ပေမဲ့လည်းဆေးထိုးပြီးသွားတော့အဆင်ပြေပါတယ်လို့ Pfizer ရဲ့ COVID-19 ကာကွယ်ဆေးစမ်းသပ်ထိုးနှံခံခဲ့သူအသက်9နှစ်အရွယ်မိန်းကလေးငယ်ကပြောခဲ့တာပါ။COVID-19 ကာကွယ်ဆေးကိုကလေးတွေနဲ့လူငယ်တွေမှာဘေးကင်းကင်းနဲ့အသုံးပြုနိုင်မလားဆိုတာကိုအမေရိကန်မှာရောတခြားနိုင်ငံတွေမှာပါစမ်းသပ်နေကြပါပြီ။အမေရိကန်မှာတော့ Pfizer နဲ့ Moderna တို့ရဲ့ COVID-19 ကာကွယ်ဆေးကိုကလေးတွေနဲ့စမ်းသပ်နေပြီးအသက်12နှစ်နဲ့အထက်ကလေးတွေမှာစမ်းသပ်တွေ့ရှိချက်တွေမကြခင်ထွက်လာမယ်လို့ခန့်မှန်းထားကြပါတယ်။Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုအသက်16နှစ်ကစလို့အသုံးပြုခွင့်ပေးထားပြီးဖြစ်ပြီး Moderna ကိုတော့အသက်18နှစ်နဲ့အထက်အသုံးပြုခွင့်ပေးထားပါတယ်။ကလေးငယ်တွေမှာအသုံးပြုရမယ့်ဆေးပမာဏကွဲပြားနိုင်ပါတယ်။ Pfizer နဲ့ Moderna နှစ်ခုစလုံးကအသက်6လအရွယ်ကလေးငယ်တွေကိုပါကာကွယ်ဆေးထိုးနိုင်ရေးဥတီကြိုးပမ်းနေပြီးကလေးငယ်တွေအတွက်အသုံးပြုရမယ့်ဆေးပမာဏသိရှိနိုင်ဖို့လည်းစမ်းသပ်နေကြပါတယ်။ဗြိတိန်မှာတော့ပြီးခဲ့တဲ့လကစလို့ AstraZeneca ကအသက်6နှစ်ကနေ18နှစ်ကြားကလေးတွေနဲ့စပြီးလေ့လာနေပါတယ်။ Johnson & Johnson ကလည်းကလေးငယ်တွေနဲ့စမ်းသပ်နိုင်ဖို့စီစဉ်နေပါတယ်။တရုတ်မှာတော့ Sinovac ကသူ့ရဲ့ COVID-19 ကာကွယ်ဆေးဟာအသက်3နှစ်အရွယ်ကလေးငယ်တွေအထိဘေးကင်းကြောင်းအထောက်အထားတွေကိုတရုတ်အာဏာပိုင်တွေထံတင်ပြထားပြီးဖြစ်ကြောင်းမကြခင်ကကြေညာထားပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြည့်ရတာပါအခုကတော့သတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ကြရအောင်ပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာဆက်အနာသိမှုကိုစန့်ကျင်သူတွေကမတ်လ29ရက်နေ့ကိုဖက်စစ်ဒေါ်လာရင်းနှီးအဖြစ်သတ်မှတ်ပြီးဆန္ဒပြလှုပ်ရှားခဲ့ကြသလိုအမေရိကန်နဲ့ကနေဒါနိုင်ငံအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းစနေနေ့တုန်းကစူဝေးလှုပ်ရှားခဲ့ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာတော့အမျိုးသမီးပေါင်းစုံ၍ဥဒေါ်လာရေးဒပိတ်စစ်ကြောင်းဆိုပြီးအနီရောင်နေဝတ်ထားတဲ့အမျိုးသမီးအင်အား200ကျော်ကတရုတ်တန်ယုံရှိနဲ့မြန်မာစစ်တန်ယုံရှိကိုတွားရောက်ဆန္ဒပြခဲ့ကြတာပါဒီဆန္ဒပြပွဲဖြစ်မြောက်အောင်စီစဉ်သူတွေတဲကတူဦးဖြစ်တဲ့ချင်းတိုင်းရင်သူမန့်မှုကအခုလို့ပြောပါတယ်
စ ျမတို့ဝါရှင်တန်ဒီစီမှာကျမတို့အမျိုးသမီးပေါင်းစုံလူဦးတော်လှန်ရေးတပိတ်စစ်ကြောင်းကြီးဆန္ဒပြနေပါတယ်ရှင်ကျမတို့ရဲ့အကြီးအကဲရွေးချက်ကတော့လေဗမာပြည်မှာအခုလက်ရှိဖြစ်နေတဲ့နော်စစ်အနာရှင်ရဲ့ရက်ဆက်မှုရုပ်မာမှုတွေအားလုံးကိုကျမတို့ဒီမှာရှိတဲ့ပြည်ပမှာရှိတဲ့အမျိုးသမီးတွေအားလုံးကလည်းလုံးဝလက်မခံနိုင်တဲ့အကြောင်းနဲ့ကျမတို့တွေလည်းလုံးဝစန့်ကျင်ရှုတ်ချနေဆိုတဲ့အကြောင်းကိုရဲရဲဝံ့ဝံ့ကျမတို့အမျိုးသမီးတွေထွက်ပြီးတော့ဆန္ဒပြနေတာပါတမတော်နေ့ဆိုတော့ကျမတို့ရှုတ်ချပါတယ်ဒီနေ့ဟာပြည်တော်စုသားများရဲ့တော်လှန်ရေးနေ့ဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ဒီစစ်အစိုးရကိုကျမတို့တွေလုံးဝလက်မခံနိုင်ပါဘူးဒီလိုသွေးချောင်းစီးတဲ့ဟာလည်းမဖြစ်တဲ့ကိစ္စပါဒီနေ့အားလုံးမှာကျမတို့ဒီဟာကိုဖော်ထုတ်နေပါဖြစ်ပါတယ်စစ်အစိုးရကိုကျမတို့ဒီအချိန်မှမဖြုတ်ချင်ဘလို့မှမရတဲ့အကြောင်းကိုကျမတို့ဒီနေ့ဟိုမှာ28ရက်ကမှရွေးပြီးတော့ကျမတို့လုပ်ရခြင်းဖြစ်ပါတယ
်အလားတူနယူးယောက်မြို့မှာလည်းမြန်မာနဲ့အခြားနိုင်ငံတကာကနိုင်ငံသား900ကျော်ပါဝင်ပြီးမြန်မာနိုင်ငံရေးစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေကိုရှုတ်ကြဆန့်ကျင်တဲ့ချီတက်ဆန္ဒပြပွဲတစ်ခုကျင်းပခဲ့ကြောင်းအဲ့ဒီပွဲမှာပါဝင်တဲ့ကိုနေလင်းထွန်းကပြောပါတယ
်အဓိကတော့ကျွန်တော်တို့ဒီဒီမိုကရေစီတပ်ဖွဲ့နေကြတဲ့ဒီဟောင်ကောင်ထိုင်ဝမ်ထိုင်လန်အမြန်မာပေါ့နော်တိဘက်လည်းပါတယ်ဆိုတော့ဒီနိုင်ငံတွေအနေနဲ့ဥပမာကြီးမှာလက်ရှိဖြစ်ပေါ်နေတဲ့ဆေးရနာရှင်တွေမတရားတပ်ဖြတ်မှုတွေကိုသူတို့ကလည်းပူးပေါင်းပါဒက်တာပါဝင်ပြီးတော့ကျွန်တော်တို့စူပေါင်းလုပ်ကြတဲ့ပွဲပေါ့နော်နှစ်နိုင်မှကျင်းပပြီးညနေ3နိုင်မှကျွန်တော် broken base ကိုဦးကျွန်တော်လမ်းလျှောက်နေပါခင်ဗျာဒီလိုပြောဗျာကိုနိုင်ငံသားတွေကိုကြည့်သူတွေလူတွေကိုမတရားတပ်ဖြတ်နေတာနိုင်ငံတကာနိုင်ငံတွေမဖြစ်သင့်ဘူးကျွန်တော်အနေနဲ့ဒီအစ်စ်ဆဲအိုလုံးဝလုံးဝဆန့်ကျင်နေရှုံချတယ်နောက်ထပ်ချက်မတက်ဘူးလေကျွန်တော်အနေနဲ့တတိပေးလို့ရပေါ့နော်ကျွန်တော်တို့တောင်းဆိုလိုတာကတော့ကျွန်တော်တို့ဒီ UN အနေနဲ့ရောကျွန်တော်တို့ဒီအတူပီနေရောအမြန်ဆုံးကျွန်တော်နိုင်ငံရဲ့ဒီဆိုရစစ်အကြမ်းဖက်အုပ်စုကိုအမြန်ဆုံးဝင်ရောက်ပြီးတော့ဖြည့်ရှင်းပေးပါဒီလူတွေအမြန်ဆုံးတုတ်တင်ပေးပါကျွန်တော်အားရပဲပြောချင်ပါတယ်
အမေရိကန်နောက်ဘက်ခြံဆန်ဖရန်စစ္စကိုမြို့မှာလည်းမြန်မာ့ຫນွေဦးဒေါ်လာရင်းနေအဖြစ်စနေနေ့နေ့လယ်ပိုင်းကကျင်းပခဲ့ပါတယ်ဆန္ဒပြပွဲမှာဥကူကူလေးပြောကြတာက
ဒီအမေရိကန်ပြည်တော်စုမှာရှိတာလေပြည်နယ်တွေပြည်နယ်တွေမြို့တွေအားလုံးကဆန္ဒပြနေကြတာဖြစ်ပါတယ်တကမ္ဘာလုံးမှာလည်း Global Action အနေနဲ့ဆန္ဒပြနေတာဖြစ်ပါတယ်ကျောက်တုံးရဲ့ဒေါ်လာရင်းကအရန်ကိုရှင်းတယ်ပါတီဆွဲမရှိဘူးဘာအဆွဲမှမရှိဘူးယနေ့ဖြစ်နေတဲ့တိုက်ပွဲဟာပြည်နိုင်တဲ့စစ်အာဏာရှင်တစုနဲ့အပြည်နိုင်တဲ့ပြည်သူတရားလုံးရဲ့တိုက်ပွဲဖြစ်တယ်။ဒီနေ့ကပြည်သူရဲ့တော်လှန်ရေးနဲ့ဖြစ်တယ်။ဒီမိုကရေစီရရှိရေးတ
ော်ရဲ့တော်ရဲ
့ရေတော်ဘုံ
အာရမီ
ရေတော်ဘုံ
အာရမီ
ကန်နဂီပြည်နယ်လူဝစ်ဘေးမြို့မှာလည်းတိုင်းသားပေါင်းစုံစုဝေးပြီးမြန်မာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲပြုလုပ်ခဲ့ကြောင်းအဲ့ဒီနေရာကိုရောက်နေတဲ့ဒေါက်တာတင့်ဆွေကအခုလိုပြောပါတယ
်။ဒေသကပြတော်ဝင်ယုံကရောဟိုအစိုးရယုံကရောနှစ်ဦးကလည်းစကားပြောကြပါတယ်ပြောတော့ကျွန်တော်တို့ကဒီအမေရိကန်ပြည်ထောင်စုကိုဗမာပြည်မှာဒီနှစ်ဖြစ်နေတာဒီကိုအပြီးသေးချင်လို့နော်ဒါတစ်ချက်နောက်အရေးကြီးဆုံးတစ်ချက်ကိုကျွန်တော်တင်ပြကြတာဒီလိုခင်ဗျအမေရိကန်နိုင်ငံဟာတိတိတန်လူမျိုးပေါင်းစုံအတန်းစားပေါင်းစုံဘာသာပေါင်းစုံပေါင်းစုံနဲ့နေတော်လဲပဲသူတို့ရဲ့အတုံးနှုံးရဟိုအင်္ဂလိပ်လိုဆိုတော့ melting pot ပေါ့နော်အရာရာတွေဟာစားကောင်းတော့ဖွေတွေအမေမျိုးစုံဟာအိုးကြီးတစ်ခုထဲမှာထည့်ပြီးချက်တခါမှာပျော်ဝင်နေတဲ့တခုတည်းသောကောင်းမွန်တဲ့ဟင်းလျာကြီးဖြစ်တယ်လို့တင်စားကြတယ်။အလားတူပဲကျွန်တော်တို့ဒီနေ့ဗမာနိုင်ငံမှာ G7 တွေကူစီးပြီးလုပ်နေတဲ့မြန်မာနိုင်ငံဟာ Belting Pot ပါမှာဖြစ်အောင်ဆောင်ရွက်နေကြတယ်လို့ဒီနေ့ကြောင်းလည်းကျွန်တော်တင်ပြခဲ့ပါတယ်။ဟုတ်ကဲ့
။ Massachusetts ပြည်နယ် Boston မြို့မှာလည်းပြည်내လွတ်တော်အဆောင်အုံရှိရာချီတဲ့သူတွေနဲ့ဆန္ဒပြခဲ့ကြောင်းမတ်တော်ရာထွန်းကျော်ကပြောပါတယ်
။ဒါမဲ့ဒီနေ့ကပိုတိုက်ဆိုင်တာကတော့မြန်မာပြည်မှာခုဒီစေအုပ်စုအဆင့်ဆက်ခွဲဒေါ်လာနဲ့28ရာနေနဲ့တိုက်ဆိုင်နေပါတယ်။အဲကျွန်တော်တို့ဗမာပြည်မှာရှိတဲ့ကြီးသူတွေနဲ့150သောကြီးသူတွေနဲ့ကျွန်တော်တို့ဒီမှာတသားနဲ့တွေ့တဲ့တခေါ်တော့ကျွန်တော်တို့ညီတို့စုစည်းစည်းနဲ့အင်အားပြပြီးတော့အဲ့လိုမျိုးပေါ့တကယ်ဒါလည်းရည်တည်ပါဆိုတဲ့အကြောင်းအဓိကပြောချင်တာပါ။ကျွန်တော်တို့ဒီမှာအခုဆန္ဒထုတ်ဖို့ပဲနေပြင်ကိုဝေအားလူအားရှိသမျှအင်အားနဲ့အခေါ်တော့ဒီကမှလူတစ်ပတ်ကလူတွေအားလုံးစူးစမ်းနေကြပါတယ်ခုနလိုပေါ့နော်ဒီလိုကိုကျင်းနယ်မှာရှိတဲ့ကိုယ်လွှတ်တော်အမတ်တွေကိုလည်းခုနစာရေးတဲ့အလုပ်တွေအဲ့ဒါတွေလုပ်တတ်တယ်လည်းရှိသလိုခုနငွေရေးကြေးရေးခုနလိုပေါ့နော်မာဂျီထောက်ပံ့ဖို့အတွက်တွေရောအကုန်လုံးပေါ့နော်ဒီဘက်ကဖက်ဆောင်ကျွန်တော်တို့လုပ်နေပါတယ်ဒီမှာပြည်သူတွေတပါးတည်းရှိနေပါတယ
်အလားတူကနေဒါနိုင်ငံတိုရွန်တိုမြို့မြို့တော်ခမ်းမရှိမှာမြန်မာနိုင်ငံသားတွေဆန္ဒပြခဲ့ကြကြောင်းဆန္ဒပြပွဲကိုရောက်နေတဲ့ဦးညွန့်လှနဲ့မြန်မာကနေဒီယန်ကွန်ရက်ကကိုတင်မတီစောစောကပြောပါတယ
်ကျွန်တော်တို့ဒီနေ့ဒိုရန်ဒိုမြို့မှာဒီမတ်လ28ရက်နေ့တော်လန်ရေးနေ့ဆိုတဲ့အခါကတကယ်တမ်းကျတော့စစ်အာဏာရှင်တွေက ီဆိုးထားတဲ့ facet ဒေါ်လာရေးကိုဆန့်ကျင်နေနေဖြစ်ပါတယ်။အဲ့ဒီနေ့နဲ့အတူဥတပြိုင်တည်းမှာကျွန်တော်ချမ်းချင်းကချင်းကရင်စတဲ့တိုင်းသာပေါင်းစုံပြင်းအာရှနိုင်ငံတွေကပါပူးပေါင်းပြီးတော့ကျွန်တော်ဆန္ဒပြပွဲကိုလာရောက်အပိတ်ကူညီတာတွေ့ပါတယ်။ကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကတော့ CDM ကိုဝေးရရေးနောက်တစ်ခါ CRPH ကိုအပြည့်အဝဝိုင်းဝန်းကူညီတန်ဖိုးရေးနဲ့မြန်မာနိုင်ငံမှာ Federal နိုင်ငံပေါ်ထွန်းရေးအတွက်အစဉ်တစိုက်ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတော့တန်တိတ်တန်ရွယ်ချက်တွေနဲ့ကျွန်တော်ဒီမှာလာပြီးတော့ဆန္ဒပြဆွေးနွေးရင်းဖြစ်ပါတယ
်။တူရန်တိုမျိုးရဲ့ CDO ရှင်းမှာကျွန်တော်တို့ဆန္ဒပြနေတာဖြစ်ပါတယ်။ကျွန်တော်တို့ဒီ29ရက်နေ့ဆိုတာကတော့ message bank ကိုဒေါ်လာခဲ့တဲ့ online ရေးနဲ့ဖြစ်ပါတယ်။ဒါကို Underbank ကောင်စီကသူတို့တွေအနေနဲ့နာမည်ကိုကျွန်တော်တို့အထမပြောင်းပြီးတော့ပြည်သူတွေကိုလှည့်စားဖို့စူးစမ်းတဲ့လုပ်ရအနေနဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းကောင်စီကချိန်မှခဲ့တဲ့ပုံမှာကျွန်တော်တို့အနေနဲ့ကချမ်းခွက်ဆန့်ကျင်ရှုံချရတဲ့ဆိုတော့ပြကျင်တယ်ပြီးတော့ကျွန်တော်တို့ဗမာပြည်မှာရှိနေသောကျွန်တော်တို့မြန်မာပြည်သူတွေနဲ့အတူတသားတဲ့ကျွန်တော်တို့ကအချိန်တိုင်းနေရာတိုင်းမှာကျွန်တော်တို့ရပ်တည်မှုရှိတယ်ကျွန်တော်တို့အတူတူပဲရှိတယ်ဆိုတော့ပြကျင်တယ်ဒါပါကျွန်တော်ဒီလိုရပုံသတင်းစကားပေးချင်တာကတော့ကျွန်တော်တို့ပြည်သူတွေဒီပြောက်တော့မှမဟုတ်ဘူးကျွန်တော်တို့တောင်းဝန်ကိုပြီးဆုံးတဲ့ဒီကျွန်တော်ဆက်လက်တက်ဖို့မှာဆိုတော့ကျွန်တော်တို့ပြောချင်ပါတယ်
ကနေဒါနိုင်ငံဗန်ကူးဗားမြို့လေကောင်လူစီကားတဲ့ရက်မှာမြန်မာတိုင်းရင်းသားတွေဆရာနာသိန်းဆန့်ကျင်ဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူကိုလင်တန်ကျော်ကပြောပါတယ
်အခုကျွန်တော်တို့ဆန္ဒပြတဲ့အကြောင်းအရာကတော့ CRPH ကိုနိုင်ငံတကာအစိုးရအနေနဲ့အတိအမှတ်ပြုခိုင်းခြင်းနဲ့ဟိုအတိအမှတ်ပြုပြီးမှပဲကျွန်တော်ဒီနိုင်ငံသားအစိုးရတွေက CRPH ဒီလို Federal Democracy စနစ်ချမှတ်လမ်းစဉ်သူတို့ပံ့ပိုးလေးရအောင်အဓိကအဲ့ဒါကိုပထမအချက်အနေနဲ့အဲ့တော့ဆန္ဒပြတာဒုတိယအချက်တော့ကျွန်တော်အခုဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ generation Z ပေါ့ဒီ generation Z မှာပဲအဆုံးတက်ချင်ကျွန်တော်နောက်လာမယ့်မျိုးဆက်တွေကိုလည်းဒီလိုမခံစားချင်အောင်အခုဒီဘာပြောဖြစ်ပြက်နေတဲ့ဥစ္စာတွေလည်းလုံးဝပြန်မခံစားခိုင်းချင်တော့ဆိုတော့ကျွန်တော်တို့အဲ့ဒါဒုတိယအချက်နေနဲ့ကျွန်တော်တို့အဲ့ဒါပြတာပေါ့ပြီးတော့တတိယအချက်ကတော့ကျွန်တော်အခုဒီမှာ Canadian အစိုးရအခုသူတို့ချတာတဲ့ sanction ကတော့ရှိတယ်ဒါမှမဟုတ်သူတို့ဒီ PR နည်းနေတော့မယ်ဆိုကျွန်တော်တို့ကနေဒါရောက်ပမာတွေကကျွန်တော်အဒီကနေဒါဆိုရအဲ့လိုမျိုး PR ပို့ပေးခိုင်းကြတယ
်မြန်မာနိုင်ငံမှာမတ်လ29ရက်နေ့ကဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းမှုအတွင်းလူပေါင်းတရာကျော်တည်ဆုံးခဲ့တဲ့လုပ်ရအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကရောဗြိတိန်နိုင်ငံကပါအပြင်းထန်ရှုတ်ချခဲ့ပါတယ်ခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ VOE မိတ်ခင်တရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာပါ။အခုတော့မြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြချက်တွေကကောင်းတို့ရဲ့ရာတွေကိုမူရင်းအာဘုံမပြည့်ကိုအမျက်သူကတင်ဆက်ပေးပါမယ်
။ကျမတို့နိုင်တဲ့လောက်ဆက်ပြီးဆန္ဒပြသွားကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post Online သတင်းစာမှာဖော်ပြထားတဲ့မိနင်းကျင်းရဲ့အတွေ့အမြင်ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ရက်ဆက်ကြံတဲ့ဖိနှိပ်ဖြိုခွင်းမှုတွေရှိနေပေမဲ့လည်းအသက်အရွယ်အမျိုးမျိုးဘဝနောက်ခံအမျိုးမျိုးရှိကြတဲ့မြန်မာအမျိုးသမီးတွေဟာဆန္ဒပြပွဲတွေရဲ့အဓိကနေရာတွေမှာပါဝင်ခဲ့ကြပြီးသူတို့ဟာလမ်းပေါ်ထွက်တဲ့ဆန္ဒပြသူတွေကနေအင်တာနက်အသုံးပြုပြီးဆေးအာဏာသိမ်းတာကိုစတင်ကြတဲ့ Keyboard Warriors, ဆေးရုံဝန်ထမ်း၊ဘန်ဝန်ထမ်း၊ကျောင်းဆရာမစသဖြင့်လည်းလူထုအခွင့်အရေးလှုပ်ရှားမှုတွေမှာပါဝင်ကြတယ်လို့အစကြည့်ပြီးတော့ဆောင်းပါးကိုရေးသားထားပါဗျ။အခုခါမှာတော့လေးများတွေပလင်းပုံးတွေကိုအသုံးပြုပြီးကိုကုတ်ကိုကာကွယ်လာတဲ့ဆန္ဒပြသူတွေများလာတယ်လို့အချိန်တွေဟာပို့ပြီးတော့သူတက်တန်ယုံဖြစ်မဲ့စီကိုဥတီနေတယ်လို့ဆောင်းပါးကဆိုပါတယ်။အာဏာသိမ်းစနစ်ဆန္ဒပြပွဲအစောပိုင်းရသက်တပတ်တွေနဲ့နှိုင်းရှင်ရင်လုံးလုံးရေးတပ်ဖွဲ့ဝင်တွေထိတ်တဲရင်ဆိုင်ရမှာအမျိုးသမီးတွေကိုအတွေ့ရနဲလာပေမဲ့သူတို့ပေါ်မှာပြစ်ကက်ရက်နဲ့ဖမ်းဆီးတာတွေကတော့ဆက်ပြီးရှိနေသေးပဲလို့ဆောင်းပါးမှာဖော်ပြထားပါတယ်။လမ်းမထွက်ဆန္ဒပြတာပါဝင်ဆန္ဒပြသူတွေကိုအစားအစာနဲ့ငွေကြေးထောက်ပံ့တာသူတို့ပုံခုဖို့ကူညီပေးတာစသဖြင့်ဖြစ်နေတဲ့နီလန်းတွေနဲ့ပါဝင်မယ်ဆိုတော့အစားတောက်ထုတ်လို့ရေးစေုံကအလုတ္တမမတ်ပြုံပြုံရဲ့ပြောဆိုထားတာကိုလည်းကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။ ဖောင်ရန်ထုတ်ပြီးတရားစွဲတာကစစ်တပ်ရဲ့အလုပ်ဖြစ်ပြီးကျမတို့အလုပ်ကတော့လူလူတော်လှန်ရေးကိုအောင်ပွဲရတဲ့အထိဆက်လက်တည်ဆောင်သွားဖို့ပဲဖြစ်တယ်လို့ရေးသားရတဲ့မတ်ဤသင်ဆောင်မွန်ရဲ့လူမှုမီဒီယာဖော်ပြချက်ကိုလည်းဆက်လက်ပြီးတော့စောင်းမရှင်ကကိုးကားထားပါတယ်။ဆန္ဒပြပွဲတွေနဲ့အမျိုးသမီးတွေဟာမြမတပိုင်းနဲ့လျှောက်အမြဲအတူရှိနေခဲ့ပြီး1988လူထုအုံကြွားမှုကိုပြန်လည်လာမယ်ဆိုရင်လည်းနောက်ထပ်အုံကြွားမှုအလားအလာတွေရှိတာကိုတွေ့ရတယ်လို့ဆောင်းမကဆိုပါတယ်။အချမ်းဖတ်မှုတွေကြောင့်လူထုဟာနောက်ဆုတ်သွားပေမဲ့ခွင့်ရရတာနဲ့သူတို့ပြန်လာကြတယ်လို့ဆိုပါတယ်။ဒေါ်လာရင်းဟာပန်းနိုင်မရောက်မချင်းလုပ်ငန်းတွေမပြီးဆုံးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဆိုတော့အမြင်ဖော်လိုတဲ့သတင်းသမားတို့ရဲ့ပြောဆိုထားတာကိုလည်းဆောင်းမမှပေါ်ပြထားပါတယ်။အာနာသိမ့်အမိကလေးကနေမတ်လ20အထိလူ2345ဦးကိုဖမ်းဆီးတရားစွဲအမိန့်ချတာမျိုးတွေရှိနေပြီး249ဦးအသက်ခံခဲ့ကြရတယ်လို့နိုင်ငံရေးကျင်းသားများကကူညီဆော့ဆော့ရေးအသင်း AABB ရဲ့ထုတ်ပြန်ချက်ကိုလည်းဆောင်းမမှကိုးကားထားပါတယ်။ABB နဲ့ Democratic Myanmar အသံ DVB တို့ရဲ့အချက်လက်တွေအရအသက်ခံကြရသူတွေတဲက 81.4% တုန်းကအမျိုးသားတွေဖြစ်ပြီး 9.2% တုန်းကအမျိုးသမီးတွေဖြစ်ကြတယ်လို့ဆိုပါတယ်။အပန်းခံထားသူတွေထဲမှာ 28% တုန်းကအမျိုးသမီးတွေဖြစ်တယ်လို့ရှမ်းမျိုးသမီးလှုပ်ရှားမှုအဖွဲ့ရဲ့အချက်လက်ကိုလည်းကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါတယ်။ထုံးစံအားဖြင့်နေအိမ်မှာနေပြီးအိမ်အလုပ်တွေနဲ့ပဲမြင်တွေ့ကြရတဲ့အမျိုးသမီးတွေဟာအာဏာရှင်စန့်ကျင်ရေးအစောပိုင်းနေ့တွေမှာအိုးကတ်တွေတီးခေါက်တာအစလူလူအခန့်ရေးလှုပ်ရှားမှု CDM အလဲထမိန်တပိတ်အစုံပါဝင်လာကြတယ်လို့ New Mandela စာအုပ်ကိုရေးသားပြုစုသူလည်းဖြစ်လူလူမှုဝါဒလေးလာသုံးသက်သူလည်းဖြစ်တဲ့ MacKenkin Mara ရဲ့ပြောဆိုထားတာကိုလည်းကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါတယ်။အာနာသိန်းစန့်ကျင်မှုတွေကတော့ဒီကနေ့အထိအသွင်သဏ္ဍာန်အမျိုးမျိုးနဲ့ဆက်လက်ပေါ်ပေါက်လျက်ရှိပြီးညဘက်ဖျောင်းနိုင်ထုံတဲ့လှုပ်ရှားမှုအာယုံဦးလှုပ်ရှားမှုပရိတ်ရွတ်ဖက်တဲ့လှုပ်ရှားမှုစသဖြင့်မာဗျူဟာအမျိုးမျိုးတွေ့ရကြောင်းဆောင်းမမှဖော်ပြထားပါတယ်။ပြည်စုံတော့ www.bangkokpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းခေါင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
တောင်ကိုရီးယားအနာပါတီတွေကမြန်မာပြည်ကိုစစ်ဝင်စားကြတဲ့လွှတ်တော်အမတ်တွေဟာမြန်မာပြည်သူတွေကိုအားပေးဖို့အတွက်မြန်မာနိုင်ငံကိုသွားဖို့အထိကြိုးစားခဲ့ကြပြီးမြေပြည်ဝင်ခွင့်ဗီဇာမရကြပါဘူး။တောင်ကိုရီးယားကမြန်မာဒီမိုကရေစီလှုပ်ရှားသူတွေကိုကူညီပံ့ပိုးဖို့အတွက်လည်းသူတို့ဘက်ကပဲဆက်သွယ်တွဆမှုတွေစားလုပ်ခဲ့တယ်လို့မြန်မာရေးလှုပ်ရှားသူလူငယ်မတ်ခိုင်ခိုင်မိုးထက်ကပြောပါတယ်။သူကတော့လူမှုကွန်ရက်ပေါ်မှာမြန်မာ Girl in Korea ဆိုပြီးတော့နာမည်ကြီးတဲ့ Social Influencer တယောက်လည်းဖြစ်ပါတယ်။တောင်ကိုရီးယားလွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးတော့မြန်မာပြည်ဆွေးနွေးခဲ့တဲ့မတ်ခန့်ခိုင်မိုးထက်ကိုမတ်ဆွေမြန်မောင်ဆက်သွယ်ပြီးမြန်ထားပါရစေ
။မတ်ခန့်ခိုင်မိုးထက် VOA မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရစေရှင်
။ဟုတ်ကဲ့မင်္ဂလာပါရှင်
။အာရှနိုင်ငံတွေထဲမှာဒီမြန်မာအရေးနဲ့ပတ်သက်လို့ပေါ့နော်ဒီပြည်သူတွေဘက်ကနေပြီးတော့တက်တက်ကြွကြွအရက်တည်နေတဲ့နိုင်ငံတောင်ကိုရီးယားနိုင်ငံဖြစ်ပါတယ်။ဒီတောင်ကိုရီးယားလွှတ်တော်အမတ်တွေဆိုလို့ရှိရင်လည်းဒီဒီမိုကရေစီရေးဆန္ဒပြမှုတွေမှာသူတို့ကိုယ်တိုင်ပါဝင်ပြီးတော့မှလာပြီးမိန့်ခွန်းပြောတာတွေရှိတယ်။နောက်ညီမတို့ဆိုလို့ရှိရင်လည်းတောင်ကိုရီးယားလွှတ်တော်အမတ်တွေနဲ့ပေါ့နော်တွေ့ဆုံဆွေးနွေးတာမျိုးတွေလုပ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံရဲ့ဓမ္မတွေရဲ့စိတ်ဝင်စားမှုအခြေအနေကိုအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့သူတို့ကဒီမြန်မာပြည်အရေးကိုပေါ့နော်စိတ်ဝင်စားတယ်ဆိုတာညီမတို့အနေနဲ့သွားပြီးတော့တောင်းဆိုရလောက်အောင်ထိမဟုတ်ဘူးပေါ့နော်သူတို့ကိုယ်တိုင်ကတကယ်စိတ်ဝင်စားတာညီမတို့ဒီလွှတ်တော်အမတ်တွေနဲ့တွေ့ခဲ့တာမျိုးဆိုလို့ရှိရင်ညီမတို့သွားပြီးတော့တွေးခွင့်ပေးပါဆိုပြီးတောင်းဆိုတာမျိုးမရှိခဲ့ဘူးပေါ့နော်သူတို့ကိုယ်တိုင်ကအစားအဲ့လိုမျိုးအော်ဒီလိုမျိုးတောင်းဆိုခြင်းနဲ့ဆိုလို့ရှိရင်တွေ့မလားဆိုပြီးတော့အရင်မေးတယ်တက်လို့ရှိရင်ညီမတို့ဒေသုံးပတ်မှာပေါ့နော်အပတ်တိုင်းစုတယ်တနင်္ဂနွေတိုင်းစုပြီးတော့ဒီဆန္ဒပြမှုတွေလုပ်ကြအဲ့ခါမှာသူတို့အဲ့ဟာကိုသူတို့တိသွားတဲ့ခါကျတော့သူတို့ဘာကူညီပေးရမလဲကူညီခြင်းနဲ့ဆိုပြီးဒီလွတ်တော်အမတ်ကအတွင်းရေးမှုကိုယ်တိုင်ကအစားလှမ်းပြီးဆက်သွယ်ရဲပေါ့နော်ဆက်ပြီးငါတို့ကူညီခြင်းနဲ့အဲငါတို့တွေးကြမယ်အဲ့လိုမျိုးပေါ့နော်လူငယ်စုပြီးတော့လာတွေ့ပါသူတို့လည်းဒီ ဒီဆန္ဒပြပွဲတွေကိုလိုက်ခဲ့မယ်ဆိုပြီးတော့သူတို့ကိုယ်တိုင်ဟိုစာတကယ်ကိုအာဂျိုမန်တန်နဲ့လာပြီးတော့ခေါ်တယ်တွေ့သူတို့နဲ့တွေ့ဖို့ပြောတယ်ပြီးအဲ့နေတော့ဆိုအရင်လေးစားဖို့ကောင်းတာလွတ်တော်အမတ်ကအဲ့နေတဲ့ကြောင့်မှအရင်အေးဒီရာဒီဦးတို့အရင်လည်းအေးတဲ့အချိန်မှာသူတို့နှစ်နာရီလုံးသူအင်ကြီးပပလေးပဲအဲ့ညီမတို့နဲ့အတူတူလေးဒီဆိုင်းမုတ်ကြီးကင်ပြီးတော့ဒီနိုင်နေကံမျိုးတို့ရက်နေပြီးမပြန်ဘူးပေါ့နော်အဲ့တော့နောက်ဆုံးမိတ်ကြမှာသွားပြီးတော့လို့မေးကြည့်ရခါကျတော့တို့ပြန်ရင်းလဲလူငယ်တွေပြန်သွားမှာဆိုလို့လဲမပြန်မဲနဲ့လဲအဆုံးထိအဲ့လွတ်တော်အမတ်ကိုယ်တိုင်ကိုအဆုံးထိရက်နေပြီးတာ
အခုလက်တလောဒီမကြခင်တော့ပဲပေါ့နော်မအခန့်ခိုင်ဖို့ထက်ဆိုလို့ရှင်လဲကိုရီးယားလွတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တာရှိပါတယ်ဆိုတော့အဲတွေ့ဆုံခဲ့တဲ့လွတ်တော်အမတ်တွေကဘယ်နှယောက်ကိုတွေ့ဆုံခဲ့ပြီးတော့ဘယ်ပါတီတွေလဲဆိုတာလဲသိချင်ပါတယ်ရှင်နောက်တို့နဲ့ရောတွေ့ဆုံတဲ့အခါမှာဘာတွေဆွေးနွေးခဲ့ပါလဲရှင်
အာညီမတွေ့ဆုံမှုကတော့ဒီကင်မြွန်ဟိုအမတ်ရဲ့ပြီးရင်ချန်ချောမင်းအမတ်ရဲ့ပေါ့နော်ဒီနှစ်ယောက်ကိုတော့ဒီရုံငန်းထိသွားပြီးတော့တွေ့ဆုံခဲ့တယ်ကင်မြွန်ကိုအမတ်ကကြတော့ဒီဒေါ်ဘလော့မင်းကျူတန်ဆိုပြီးတော့သူတို့ရဲ့ဒီမိုကရက်တစ်ဒီအနိုင်ရပါတီလက်ရှိအစိုးရရဲ့ပါတီရပေါ့နော်အမတ်ဖြစ်တယ်သူကဒီနိုင်ငံညာရေးနဲ့ဆက်ဆက်တဲ့ဒီဝန်ကြီးဌာနလို့ပြောရရှင်ပြီးတော့ဒီချောင်ချောမင်းအမတ်ကကြတော့သူကအာဒီထေချွန်မြို့စာတိဖြစ်တဲ့အတွက်ကြောင့်မဟုတ်သူကထေချွန်မြို့မှာလှုပ်ရှားမှုပြုတဲ့အခါမှာသူကိုသူအနေနဲ့အဲ့လိုမျိုးကူညီခြင်းတဲ့အတွက်ကြောင့်မဟုတ်ဆက်သွယ်လာတာပေါ့နော်တခြားအမတ်တွေကကြတော့ဒီညီမတို့ဒီမြန်မာတန်ယုံရှိမှာပေါ့နော်မြန်မာတန်ယုံရှိမှာဤကျောင်းအေဝန်နီဆိုပြီးဒီဤကျောင်းအမတ်ကကြတော့ဒီမြို့သမီးအမတ်ဆိုပေမဲ့သူနဲ့တူတူတခြားမြို့သားအမတ်9ယောက်လောက်နဲ့ပေါ့နော်6ယောက်လောက်အတူတူလိုမျိုးအဲ့ဒီကမြန်မာတန်ယုံရှိမှာသူသတင်းစာရှင်းလင်းပွဲလည်းလုပ်ကြတယ်ညီမတို့တွေ့ရခါကျတော့တကယ်ဟိုဖလဲတကင်းမဲ့သူတို့ဒီကိစ္စဒီလိုမျိုးစူးစမ်းနေပါတယ်မြန်မာနိုင်ငံပြည်ဝင်ဝင်ရအောင်ထိသူစူးစမ်းနေတယ်ဆိုတာမျိုးကြီးပြောကြရပေါ့နော်အဲတော့ဒီပထမဦးဆုံးညီမတို့တွေ့ခဲ့တဲ့အမတ်နဲ့တွေ့တုန်းကတော့ညီမတို့ကတောင်းဆိုခဲ့တာတွေကဘာလဲဆိုတော့ CRPH ကိုအဓိက CRPH ကိုအဓိကထားပြီးတောင်းဆိုတာပေါ့နော် CRPH ကိုအတင်းပတ်ပြုပေးဖို့ဒီ UN မှာလည်းမြန်မာဘက်ကနေပြီးတော့ထောက်ခံပေးဖို့ပြီးတော့လို့ရှိရင်ဒီအစိုးရစစ်အာဏာရှင်တွေကိုပေါ့နော်စစ်အာဏာရှင်တွေကိုဒီအကြမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ပေးဖို့ပြီးရင်အဓိကကဒီမြန်မာပြည်ဒီဒီမိုကရေစီမရမချင်းပေါ့နော်ဒီမြန်မာနိုင်ငံရဲ့ဒီစစ်အာဏာရှင်တွေလုပ်နေတဲ့လုပ်ငန်းစုတွေမှာပေါ့နော်ကိုရီးယားလုပ်ငန်းတွေရဲ့ဒီ investment အရင်ကြီးတယ်ဒီမြန်မာနိုင်ငံထဲမှာ၄ခုမြောက်အကြီးဆုံးပေါ့နော်ကိုရီးယား investment လုပ်တာဆိုလို့ရှိရင်၄ခုမြောက်အကြီးဆုံးဖြစ်တယ်အဲ့ထဲမှာအကြီးဆုံးကတော့ကြားထားတာက POSCO ရဲ့ NO City ဒီညီမတို့ဟိုမှာတောင်ကလာဘမှာလာမသိဘူး NO City စောင့်နေရရှိ NO City ရဲ့ပြီးရင်ဒီ Wise Pacific ဆိုတာရှိရပေါ့နော်အဲ့ဒီလုပ်ငန်းစုတွေအကြောင်းပေါ့ဒီဟာမျိုးတကယ်ဒီမှာစစ်တပ်နဲ့အခုလက်တွဲနေတာဆိုလို့ရှိရင်ဒီရက်တန့်ပေးဖို့ပေါ့နော်ဒါခါလေးထွက်သွားဖို့ကြီးတော့မဟုတ်ဘူးဒီချိန်မှာခဏရက်တန့်ပေးဖို့ဒီစစ်အာဏာရှင်တွေလက်ထဲကိုဒီပတ်ဆက်အလုံးကြီးဝင်သွားမဲ့ဟာမျိုးတွေကိုအခုချိန်မှာရက်ထားပေးဖို့တောင်းဆိုခဲ့တယ်ပေါ့နော်ပြီးတော့ဒီမြန်မာနိုင်ငံစီဒီအလုံးနေတဲ့ဝန်ထမ်းတွေအနေနဲ့လည်းအခုကြားနေရတာတွေဆိုလို့ရှိရင်ကိုရီးယားရဲ့ဒီ micro financing ဘိုင်းတွေမှာပေါ့နော်အလုံးလုံးနေတဲ့ဝန်ထမ်းတွေအနေနဲ့ဒီလုပ်ငန်းတွေလည်းပတ်နေစေဖြစ်တဲ့အတွက်ကြောင့်လို့ဒါပြည်သူတွေအတွက်လည်းအရင်ခက်ခဲဖြစ်နေတယ်။ဒါရက်တန့်တင်တယ်လို့ပြောကြရပေါ့နော်။အဲ့ခါမှာဒီလိုကိုရီးယားမြန်မာမှာရှိနေတဲ့ကိုရီးယားလုပ်ငန်းစုတွေအနေနဲ့လည်း Loser CDM မှာအကြိမ်ပါဝင်မယ်ဆိုပါဝင်လို့ရနိုင်ပေါ့နော်။ပါဝင်ပေးလို့ရအောင်လို့အဲ့ဒါတောင်းဆိုခဲ့ပြီးတော့ဒီမြန်မာကိုရီးယားမှာရှိနေတဲ့မြန်မာလုပ်သားတွေဟူ Loser Visa ပြည့်သွားပြီးတော့မြန်မာပြည်ပြန်မှာရှိရတယ်။ဒါပေမဲ့အချိန်တွေကအရင်တင်းမာနေတဲ့အတွက်ကြောင့်မလို့ပြန်သူတို့မပြန်ကျင်တဲ့သူတွေလည်းရှိတယ်။အဲ့တော့အဲ့လူတွေအတွက်ဒီ Visa ပေါ့နော်ဆက်လက်နေထိုင်ခွင့်ပေးဖို့တောင်းဆိုခဲ့အဲ့ဒီတိုင်းဝင်ပေးဖို့လည်းတို့ကတနေ့ကနေမှညီမတို့တင်ပြခဲ့တယ်တောက်ကြနေမှတို့တခါရဲလို့ဖြည့်ရှင်းပေးခဲ့ပေါ့နော်အရင်မြန်တယ်လုပ်ပေးရပြီးတော့ဟိုအဲ့အမတ်နဲ့နောက်တစ်ခါထပ်တွေ့တော့လေညီမတော်မပြောရသေးဘူးပေါ့နော်သူကအရှင်အော်သူအဲ့ဗီဇာကိစ္စရေးလက်ဖြည့်ရှင်းအဲ့လိုမျိုးလွတ်တော်တင်ပြပြီးတော့လေဖြည့်ရှင်းမှုလွယ်တာရင်ဖြည့်ရှင်းပေးလိုက်ပြီးလေပို့စကူကိစ္စလည်းငါလွတ်တော်ရေးတင်ပြထားတယ်ဒီဘက်ကနေပြီးတော့တံပြန်စစ်ဆေးမှုတွေတို့ပြန်လုပ်သွားမယ်အကယ်၍တကယ်အဲ့လိုမျိုးရှိရဆိုလို့ရှိရင်တို့အကောင်းဆုံးဆောင်ရွက်သွားပါမယ်ဆိုပြီးတော့တေချာကိုပြောခဲ့ရှင
်ဆိုညီမခုနကပြောသလိုပေါ့နော် POSCO ဆိုတာကတော့ဒီမြန်မာနိုင်ငံမှာဒီရွှေကက်စဘာဝ 2.0 လုပ်ငန်းမှာလုပ်နေတဲ့ကိုရီးယားရဲ့သက်မဏိလုပ်ငန်းကြီးပေါ့နော်အဲ့ဒီလုပ်ငန်းကြီးကနေပြည်တော်မှာဒီစစ်တပ်ကိုလည်းတစ်ဖက်တစ်လမ်းကနေဝင်ငွေချပေးနေတယ်လို့ဖြစ်နေတယ်ဆိုပြီးတော့အဲ့ဒါကြောင့်ဒီလုပ်ငန်းချထားပါဆိုပြီးလူခွင့်ရေးဖွဲ့တွေကလည်းတောင်းဆိုနေတယ်ဆိုတော့အဲ့ဒီလိုမျိုးသူတို့တောင်းဆိုနေတယ်လို့မျိုးညီမတို့လည်းတောင်းဆိုခဲ့တယ်ပေါ့လေဆိုတော့တကယ်ပဲလက်တွေ့ဖြစ်လာအောင်လို့ခုနပြောတဲ့ဒီကိုရီးယားအမတ်တွေကနေတစင်ကိုရီးယားအစိုးရကနေဖိအားပေးလာနိုင်အောင်ကိုဘယ်လိုမျိုးဆက်ပြီးတော့ညီမတို့လှုပ်ထားဖို့လှုပ် ွားဖို့အစီအစဉ်ရှိလဲရှင
်လောလောဆယ်ကတော့တို့အစိုးရလည်းတနိုင်တည်းပေါ့နော်အများကြီးကူညီပေးနေတယ်အများကြီးကူညီပေးနေတယ်အဲ့လိုမျိုးအဲ့တော့ညီမတို့အနေနဲ့တစ်ခေါက်တင်ပြထားတယ်လောလောဆယ်တော့ခဏတို့ဤဘလိုတွေဆက်ပြီးဆောင်ရွက်မလဲဆိုတာကိုစောင့်ကြည့်ဖို့ပဲလိုတယ်ပေါ့နော်ထပ်ပြီးတော့အရင်ကြီးတွန်းအားပေးလို့လည်းညီမတို့ဘက်ကအရင်ကြီးအဆင်မပြေဘူးပေါ့နော်တို့ဘက်ကမလုပ်ပေးနေရလည်းမဟုတ်ဘူးတောက်လျှောက်လုပ်ပေးနေတယ်စူးစမ်းပေးနေတယ်တို့လုံးနိုင်တဲ့မြတ်အကောင်းဆုံးလုပ်ပေးနေရပေါ့နော
်အခုရပိုင်းတွင်မှာပဲပေါ့နော်ဒီမြန်မာနိုင်ငံကိုသွားဖို့အတွက်ကိုကိုရီးယားလွှတ်တော်အမတ်တရားဒီဗီဇာတင်တာဒါပေမဲ့မြန်မာတန်ရုံကနေပြောသူတို့ဗီဇာမပေးဘူးအဲ့အတွက်လည်းသူတို့ဟိုစာတင်းစားရှင်းလင်းပွဲလုပ်တယ်ပေါ့လေဆိုတော့အဲ့လိုမြန်မာနိုင်ငံကိုသွားဖို့စူးစမ်းတဲ့အမတ်စုစုပေါင်းကဘယ်နှယောက်ရှိပြီးတော့ဘယ်ပါတီတွေကသွားဖို့စူးစမ်းတာလဲဆိုတာရောဒီပါလားရှင်
ဟုတ်ကဲ့ရှင်တို့အနိုင်ရဒီအစိုးရပေါ့နော်ရလက်ရှိအစိုးရပါတီရပဲတို့စူးစမ်းတာဖြစ်ပါတယ်ဤကျဲချုံအမတ်အပါဝင်တခြားအမတ်9ယောက်လောက်ရှိမယ်ရှင်တို့စုစုပေါင်းအမတ်ပေါ့နော်6ယောက်ကနေပြီးတော့တို့စူးစမ်းကြတာဖြစ်တယ်ဒီ22ရက်နေ့မှာဝင်ဝင်မရဘူးပေါ့နော်မရဘူးဆိုတာထွက်လာတယ်အဲ့တော့တို့23ရက်နေ့မှာတမ်းမြို့အစီဒီသတင်းစာရှင်းလင်းပွဲထလုပ်တယ်ပေါ့နော်တို့ကဒီတောင်းဆိုတာလည်းပဲဒီမြန်မာနိုင်ငံမှရှိတယ်တို့နိုင်ငံသားတွေရဲ့လုံခြုံမှုနဲ့နိုင်ငံဒီလုပ်ငန်းရှင်တွေပေါ့လုပ်ငန်းတွေရဲ့ပေါ့နော်လုံခြုံမှုအတွက်သွားမယ်ဆိုပြီးတော့တောင်းဆိုတာဒါပေမဲ့အဲ့ဒီဟာကိုလည်းတို့ဘက်ကမြန်မာဘက်ကပယ်ချခဲ့တယ်ပေါ့နော်ဒါပေမဲ့မြန်မာအစိုးရအနေနဲ့ဒီကိုရီးယားလုပ်ငန်းရှင်တွေနဲ့ကိုရီးယားလူမျိုးတွေကိုလုံခြုံမှုကိုဘယ်လိုပြောမလဲခတိပေးပါလေဆိုတဲ့ပုံစံမျိုးနဲ့တို့ပြောခဲ့ရင်လည်းတူပါတယ်အဲ့အတွက်တော့တို့တို့ရရှိဘယ်လိုပြောမလဲတို့ဘက်ကအကျိုးရှိလိုက်တယ်ပေါ့နော်ဒါပေမဲ့လည်းဒီတို့နားမစုပ်ဘူးပေါ့မြန်မာအရေးမှာတို့အဆုံးထိလုပ်သွားမယ်ဒီဒီမိုကရေစီရရှိရဲ့အစီတို့ဒီပြည်သူတွေဘက်ကရက်တည်မယ်ဆိုပြီးတော့ဒီသတင်းစာရှင်းလင်းပွဲမှာတော့ပြောသွားရရှင
်ဟိုညီမပြောသလိုပဲပေါ့နော်သတင်းစာရှင်းလင်းပွဲမှာတို့ကပြောတာကဒီမြန်မာနိုင်ငံမှာအဆင်အနာရှင်စနစ်ကိုစန့်ကျင်ဆန္ဒပြနေတဲ့ပြည်သူတွေနဲ့ပူးပေါင်းအားဖြည့်ခြင်းတဲ့အတွက်ကြောင့်မလို့တို့သွားချင်တာဒါပေမဲ့အခုတော့သွားခွင့်မရပါပဲလေဒီတန်ကိုရီးယားနိုင်ငံကနေပဲဆက်ပြီးတော့မှဒီအားပေးလှုပ်ရှားသွားမယ်ပေါ့ဆိုတော့တို့ဆက်ပြီးတော့ဘလို့အစီအစဉ်တွေနဲ့လှုပ်ရှားသွားမယ်ဆိုတာရောညီမတို့သိပါလားရှင်
ညီမတို့ကပြောမယ်ဆိုလို့ရှိရင်နိုင်ငံရေးကိုအဲ့လောက်ကြီးထဲထဲဝဝင်သိရသူမဟုတ်တော့လေတို့ဘာတွေလုပ်မယ်ဆိုပြီးတော့ခံမှန်းလို့တော့မတက်ဘူးပေါ့နော်ဒါပေမဲ့တို့အနေနဲ့ဖြည်းဖြည်းချင်းပေါ့နော်တို့လှုပ်ဆောင်ရတာလွယ်ကူတာနေစပြီးတော့အဲ့လိုမျိုးလှုပ်ဆောင်သွားပေးသွားလိမ့်မယ်လို့ထင်နေရှင်ပြီးရင်တို့အနေနဲ့ဟိုတနေ့ကအမတ်နဲ့ပြောသွားပုံရဆိုလို့ရှိရင်ဒီဒီတော်လှန်ရေးပေါ့နော်တော်လှန်ရေးမပြီးဆုံးခင်နေမဟုတ်တော်လှန်ရေးပြီးနောက်မှာလဲပေါ့နော်မြန်မာနိုင်ငံဒီထူထောင်ရေးအပိုင်းမာတွေရောတို့အဲ့လိုမျိုးပါဝင်ဖို့အထိပေါ့နော်အပြည့်ဖို့အထိတို့ကစဉ်းစားထားတယ်ပြီးတော့လို့ရှိရင်အဲ့နောက်ပိုင်းမှာဒီဒီမှာလာနေတဲ့ပြည်သူတွေအတွက်ပေါ့နော်အဲ့ကြလို့ရှိရင်လည်းတို့လုံနိုင်တဲ့အပိုင်းမှာပေါ့နော်ဆက်လက်ပြီးတော့အဲ့လိုမျိုးကူညီသွားမယ်လို့ပြောရရှင်
ဒီတောင်ကိုရီးယားနိုင်ငံမှာဒီတောင်ကိုရီးယားလွှတ်တော်အမတ်တွေတင်မဟုတ်ဘူးပေါ့နော်အစိုးရကလည်းဒီမြန်မာနိုင်ငံကစစ်အာဏာသိမ်းဖို့လက်မခံဘူးဆိုတာကိုပြသပြောနေပါတယ်ဒါပေမဲ့ဒီကိုရီးယားအများစုပေါ့နော်ပြည်သူလူထုအများစုရဲ့သဘောထားကရောဘယ်လိုမြင်ရလဲရှင
်ပြည်သူအများစုကတော့ဒီအစိုးရနဲ့အတူတူပဲပေါ့များသောအားဖြင့်ကတော့မြန်မာနဲ့အတူတူမြန်မာပြည်ကိုထောက်ခံကြတယ်မြန်မာလူမျိုးတွေနဲ့အတူတူရက်တည်ပြီးမှာလွှတ်ဆိုတော့ခါကြတော့သူတို့ခွန်ကျူးမှာဖြစ်ခဲ့တဲ့ကိစ္စနဲ့အခုမြန်မာမှာဖြစ်တဲ့ပုံစံနဲ့ကတော်တော်လေးပုံစံဆင်းနေပေါ့နော်အဲ့ခါကျတော့ဒီလူကြီးပိုင်းနေကတော်တော်ကိုပဲဒီကိုချင်းစာတရားထားကြရပေါ့ငါတို့သူတို့ဖြစ်ခဲ့တဲ့ပုံစံတွေသူတို့ခံစားခဲ့ရတာပါဆိုတော့သူသိရတဲ့အတွက်ကြောင့်မလို့ခုမြန်မာလူငယ်တွေခံစားရတာလေးဒီမှာမထိခိုက်မှုရှိရတဲ့အတွက်ကိုသူတို့ကပြောလိုက်လို့ရှိရင်လိုမျိုးဟာငါတို့ကိုရီးယားတောင်ကိုရီးယားစစ်တပ်ကြီးကဝင်ပြီးတော့တို့အတွက်တိုက်ပင်းကောင်းမယ်ဆိုပြီးတော့အဲ့လိုမျိုးပေါ့နော်ပြည်သူတွေကအစအကျိုးမန္တန်အဲ့လိုလှုပ်ဆဲခြင်းလိုက်တာဆိုပြီးတော့ပြောတဲ့တွေလည်းအများကြီးရှိရပေါ့နော်ဒါပေမဲ့အဲ့လိုမဖြစ်တဲ့သူတွေလည်းရှိတယ်တချို့ကြတော့အဲ့လိုမျိုး YouTuber တချို့ပေါ့နော်ညီမထင်တော့အဲ့လိုတချို့ YouTuber တွေကြတော့ဒီ follower များဖို့ဒီသူတို့ရဲ့ viewer များဖို့အတွက်ပေါ့နော်အဓိကထားတဲ့သူတွေရှိတယ်အဲ့ဒီလူတွေကြတော့ဒီအမေစုမကောင်းကြောင်းနေအစိုးရကိုထောက်ခံနေဆိုတဲ့အကြောင်းနေပေါ့နော်အဓိကတော့သူတို့ဒီတရုတ်ထောက်ခံတဲ့သူများတာပေါ့အဲ့လူမျိုးတွေကအဲ့လိုမဟုတ်မမှန်သတင်းတွေတင်တာတွေများတယ် YouTube မှာအဲ့တော့ညီမတို့အနေနဲ့ဒီ social influencer လည်းဖြစ်တဲ့ခါကျတော့အဲ့လိုမျိုးပြန်ပြီးတော့ရှင်းဖို့အတွက် YouTube မှာပေါ့နော်ဒီခုညီမတို့အခုဖြစ်ခဲ့တဲ့အစရနာတိုင်းမှုကဘလိုပုံစံဖြစ်ခဲ့တယ်ဆိုတာကိုပြန်ရှင်းပြရတာမျိုးတွေလည်းအများကြီးပဲဒါပေမဲ့တိသွားတဲ့သူတွေကြတော့မြန်မာဟိုငါတို့ထောက်ခံတယ်မြန်မာလူတွေနိုင်ယုံနိုင်ရမယ်ဆိုတာမျိုးရှိသလိုမျိုးအဲ့လိုမျိုးနည်းနည်းအံပေးရတဲ့သူအနည်းစုတော့ရှိရဲ့ရှင့်
ဆိုအခုပြောခဲ့သလိုပေါ့နော်ဒီတောင်ကိုရီးယားနိုင်ငံမှာဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ပိုပြီးတော့စိတ်ဝင်စားမှုရလာအောင်နောက်ပြီးတော့ဒီမြန်မာအခုဒီဒီမိုကရေစီရဲ့တောင်းဆိုနေသူတွေဘက်ကပိုပြီးရည်တည်လာအောင်လို့အဲမြန်မာတို့အနေနဲ့ရောဆက်လုပ်သွားဖို့အစီအစဉ်တွေရှိပါလဲရှင်
ကျမတို့ကအခုဆိုလို့ရှိရင်အဲ့ဒီကျမတို့တွေးခဲ့ရပေါ့နော်ခင်မျိုးဟိုအမတ်ကသူကကက်သလစ်ဘာသာဝင်ပေါ့နော်ခရစ်စတီးယာကက်သလစ်ဘာသာဝင်ဖြစ်တဲ့အတွက်ကြောင့်သူတို့ဖုံးတော်ကြီးနဲ့မိတ်ဆက်ပေးခဲ့တယ်ဒီမှာကကိုရီးယားမှာကကက်သလစ်ဘာသာဝင်တွေကတော်တော်အရေးပါရရောက်တယ်တိရောက်တယ်လို့ပြောရမှာရှင်အဲ့တော့သူတို့တွေရဲ့ဒီရုပ်တန်လွင်ဌာနရဲ့ဒီ YouTube ပေးမှာရဲ့ဟိုညီမတို့ကိုဖိတ်ခေါ်တယ်နော်သွားပြီးတော့မြန်မာအကြောင်းတွေကိုပြောပြရတယ်အခါကျတော့ကက်သလစ်ဘာသာဝင်တွေကစာဒီမြန်မာအကြောင်းတွေကိုအရင်စိတ်ဝင်စားလာကြတယ်ပြီးတော့သူတို့တော့ဒီဖုံးတော်ကြီးတွေကဒီမြန်မာပြည်မှာပေါ့နော်အဲ့လိုမျိုးဒီလိုမျိုးဖြစ်တဲ့အဲချိန်တွေအတွက်ပေါ့နော်ငါတို့ဆူတောင်းပေးုံနဲ့မဟုတ်ဘဲနဲ့တို့တကယ်လိုအပ်တဲ့ပေါ့နော်အကူအညီပေါ့နော်ပေးကြမယ်ဆိုပြီးတော့ညီမတို့ဒီမြန်မာ youth organization in korea ပေါ့နော်အဖွဲ့အားထောင်ထားတဲ့ဒီညီမတို့ရန်ပုံငွေကောက်တဲ့အဖန်အကောင့်ညီမအကောင့်ရှိတယ်ပေါ့နော်အဲ့အကောင့်ကိုတို့ချိန်ညာပေးတယ်ပြီးတော့အဲ့အဲ့တော့တို့ရဲ့ဒီကက်သလစ်ဘာသာတပ်ဝင်သူတွေအကောင်လုံးကဒီ support cdm အတွက်ပေါ့နော်တို့ support တဲ့ငွေကြေးတွေထောက်ပံ့ပေးကြတယ်ညီမအကောင့်ထဲကိုလည်းရောက်လာတယ်ပေါ့နော်အဲ့ဒီဟာကြီးအကောင်လုံးညီမတေချာစုထားတယ်စာရင်းလုပ်ထားတယ်ဒီညီမဘက်ကလိုအပ်တဲ့သူတွေစီဖို့အာဒီဆက်သွယ်မြင့်ဆက်သွယ်မြင့်တော့ချက်ချင်းအဲ့လိုမျိုးပြန်ပြီးတော့ထောက်ပံ့သွားမယ်ပေါ့နော်အများကြီးတို့လုပ်နေရတော့ညီမတို့ဆက်လက်ပြီးတော့လည်းအဲ့လိုမျိုးတွေနဲ့အာချိတ်ဆက်ဒီ YouTube တွေ TV channel တွေမှာတောက်လျှောက်အာပြောပြသွားမယ်ပေါ့နော်ဟုတ်
ကျေးဇူးအများကြီးတင်ပါတယ်မခန့်နိုင်ဖို့ထက်ရှဲအခုလိုမျိုးဗီဒီယိုရုပ်ဖြည့်ပေးတဲ့အတွက်
ဟုတ်ကျေးဇူးတင်ပါတယ်ရှင
့်မင်္ဂလာပါရှင်ဒီမနက်ငယ်တော်မှရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်တို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation မြို့ဝင်တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကချင်ပြည်နယ်ကစစ်ဘေးရှောင်ပြည်သူတွေဟာသူတို့ရဲ့နေရပ်ကိုလွန်ခဲ့တဲ့တနှစ်ကျော်နည်းနည်းဝန်းကျင်လောက်ကပြန်ပြီးတောင်ရလောက်ကြရင်အေဂျင့်နဲ့ကြေးလက်ဒေတာမှအခြေချနေထိုင်ခဲ့ကြပါတယ်။အခုတော့အာနာသိမ့်မီနောက်ပိုင်းတကြော့ပြန်တက်နဲ့ KIA တို့တိုက်ပွဲတွေကြောင့်ကချင်ပြည်သူတွေနောက်တဲ့ချိန်ဆစ်ဆောင်နေရတယ်လို့သူတို့နေရပ်ကိုပြန်ခွင့်မရတော့မှကိုစိုးရိမ်နေကြရပါပြီ။ဒီဆောင်မကိုဒို့အတန်နဲ့မြကြီးများ News Channel တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။
ဒီညတော့တော်ရဲမှာအိတ်ခဲ့ရတယ်။ရွာမှာဆက်ဖြစ်နေလို့ပြီးခဲ့ရ။ပြီးတော့ဘာမှမပါခဲ့ဘူး။ကြီးစံတွေ၊ပုံးတွေကျလာတဲ့ကြားထဲကပြီးလာခဲ့ရတယ်။အဝတ်စားကကိုမပါတဲ့ဟာတစ်ခုပဲပါလာခဲ့တယ်။ရွာသူရွာသားတွေတင်ရရတော့မရှိပါဘူး။စိတ်မကောင်းဘူးပေါ့။ပြုံးကနေဖြစ်တယ်ဆိုတော့အကုန်ထားခဲ့ရတယ်။ချက်ဝက်ကအစအထားခဲ့ရတယ်။
ဝေထော်ကျေးရွာကဒေါ်လပန်ခေါင်နံဖြစ်ပါတယ်ဝေထော်ရွာဟာကချင်ပြည်နယ်မိခနဲ့မလီခမြစ်အုံရမြစ်စုံရဲ့တစ်ဖက်ကမ်းမှာရှိတဲ့ရွာဖြစ်ပါတယ်မက်ရှ်လ15ရက်နေ့ကနေစပြီးသူတို့ရွာမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ဒေါ်လပန်ခေါင်နံအပါအဝင်ဒေသခံရွာသားတွေဟာဘေးလူရကိုထွက်ပြေးတန်းဆောင်နေကြရတာပါကွေထော်ရွာမှာမက်ရှ်လ15ရက်နေ့ညနေ 9:00 ခွဲဝန်းကျင်ကစတင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တက်တိုက်ပွဲဟာပြင်းထန်လာပြီးရွာအတွင်းလက်နက်ကြီးလက်နက်ငယ်တွေကြားရောက်လာတာကြောင့်ရွာသားအများစုဟာအဝတ်တထည်ကိုတစ်ခုနဲ့တောထဲကိုထွက်ပြေးလာခဲ့ရတာပါ။သူတို့ရွာသားတွေဟာအခုတော့ပင်းနာမြို့နောင်နန်းကျေးရွာအုပ်စုမှာရှိတဲ့စိတ်ဂျိုဆက်ကက်သလစ်ဆစ်ဆောင်စခန်းကိုရောက်ရှိနေကြပါပြီ။
ခုနနာချိပိုက်ဆက်တဲ့တကောကပ်ရတဲ့တကောနာဒါရီဝတ်လမ်းခရင်တင်နာပိုက်
ဆက်တိုက်ဖြစ်ရင်လည်းခုနလောက်ထိပြစ်တယ်နိုင်ဝတ်လောက်နန္နာရီဆက်တိုက်ကိုပြစ်နေတာဆစ်ဆောင်မှာရောက်ခဲ့တယ်ဆိုတာကဟိုမှာနေလို့မရတော့ဘူးအရင်ကြောက်သွားပြီဆိုတော့လုံလုံနဲ့နေရာရှာရင်ရောက်လာခဲ့တာပေါ့အဝေးတစ်ခုနဲ့ပဲဖုန်းကတော့ချိရမယ်ဆိုတော့ဖြစ်ပြီဆိုတာနဲ့ခောက်ကင်လိုက်တယ်နိုင်ငံရေးမတည်ငြိမ်တဲ့အချိန်ဆိုတော့အရေးကြီးတဲ့ဟာဆိုရင်ကိုနဲ့မကွာဆောင်သားတယ
်အာနာသိန်းစစ်ကောင်စီရဲ့လက်နက်ကင်တက်နဲ့ကချင်လွတ်လပ်ရေးတက်မတော့ခရိုင်တို့ရဲ့စစ်ပွဲတွေဟာဖေဖော်ဝါရီလ17ရက်နေ့ကစပြီးပြန်လည်စတင်ခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ဖာကတ်လူလူလှုပ်ရှားမှုကစလို့တစတစအားကောင်းလာတဲ့ကချင်လူတို့ရဲ့အာဏာရှင်ဆန့်ကျင်ရေးပြည်သူ့ဆန္ဒထုတ်ဖော်ပွဲတွေဟာအကြမ်းဖက်ဖြိုခွင်းခံခဲ့ရပါတယ်။အဲ့နောက်မှာတော့ ဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA ကိုပြည်သူတွေဘက်ကအကူအညီပေးစီလိုကြောင်းဆန္ဒထုတ်ပေါ်တာလူမှုကွန်ရက်မှာရေးသားဖြန့်ဝေတာတွေရှိလာခဲ့ပါတယ်။ငိမ့်ချန်းစွာဆန္ဒဖော်ထုတ်တဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မြင်းကြီးနားမှာ2ဦး၊မိုးညင်းမှာ2ဦးနဲ့ဖားကတ်မှာ2ဦးကြာဆုံးခဲ့ရသလိုဖမ်းဆီးခံရသူတွေလည်းအများအပြားရှိနေဆဲဖြစ်ပါတယ်။ KIO ဘက်ကလည်းဖေဖော်ဝါရီလ18ရက်နေ့ကပဲပြည်သူတွေရဲ့သဘောထားကိုအလေးထားပေးရန်အကြမ်းဖက်နှိမ်နှင်းခြင်းပြစ်ခတ်ဖြိုခွင်းခြင်းမပြုလုပ်ဘဲမှန်ကန်တဲ့တရားနည်းလမ်းနဲ့အလင့်အမြန်ဖြည့်ရှင်းပေးရန်ဖန်စီထိန်ထိန်ချင်းမပြုတ်လို့ရနဲ့အာနာရှင်စနစ်အပီးတိုင်ခြုံငင်းရဲ့အတွက်ပြည်သူလူထုရဲ့ကြိုးပမ်းဆောင်ရွက်မှုတွေအားလုံးကိုကြိုဆိုကြောင်းသဘောထားကြေညာချက်သဆောင်ထုတ်ပြန်ခဲ့ပါတယ်။မက်ရှလ17ရက်နေ့မှာလည်းပြည်သူဝန်ထမ်းနဲ့ပြည်သူလူထုတွေဘက်ကရက်တည်ပြီးထိရောက်စွာတုံ့ပြန်မှာဖြစ်ပြီးတော့ပြည်သူဝန်ထမ်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုခလုံးခွင့်ပေးမယ်လို့ KIA တောင်ပိုင်းနိုင်စစ်ဌာနချုပ်ကထုတ်ပြန်ထားပါသေးတယ်
။ယာနာဇွန်ဗီယက်နာမ်တို့အန်ဒီကုနာကိုဒေါ်လကမတ်ပရိုဒါဆိုင်မဘခဖဲမုံ
အခုဆိုတွေးထွက်တာမျိုးဖြစ်အောင် KIA ရဲ့အနေနဲ့ထုတ်ပြန်ချက်လည်းထုတ်ပြန်ထားပြီးဘဘခကို PCG ကနေတဆင့်ပြည်သူလူထုကိုအကြမ်းဖက်နေလနဲ့မဖြေရှင်းဖို့ပြောထားပြီးဖြစ်တယ်အဲ့ဒါကိုဖြေဆန်ပြီးပြည်သူလူထုကိုတတ်ဖြတ်တယ်ဆိုရင်တော့ကျွန်တော်တို့ KIA ရဲ့ KIA ရလည်းလက်နက်ကိုင်အဖွဲ့အစည်းဖြစ်တယ်ပြည်သူလူထုကိုတတ်ဖြတ်လာရင်တော့ကျွန်တော်တို့ KIA ကို KIA တွေကလည်းတန်းကြောင်တစ်ခုအနေနဲ့ပါဝင်လာနိုင်တဲ့အခြေအနေအများကြီးရှိတယ် KIA ကို KIA တွေပါလာရင်တော့တပ်ပွဲကပိုပြင်းထန်လာမယ်တနိုင်ငံလုံးစည်ရဲတက်မှလာရင်တော့ကျွန်တော်တို့အနေနဲ့ငင်းကြဲရေးလဲဝေးကွာသွားမယ်တိုင်းသားလက်နက်ကင်တွေနဲ့ငင်းကြဲရေးတိဆောက်မယ်ဆိုတာပိုပြီးဝေးသွားမယ်အခုလိုသုထက်တန်ရုပ်ဖြစ်တာကတပ်မတော်မှတာဝန်ရှိလို့ပြောချင်တယ
် KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးဖြစ်ပါတယ်အကြမ်းဖက်ဖြိုခွင်းခံနေရပေမဲ့ပြည်သူလူထုတွေဟာဆရာနာရှင်စနစ်ကိုအလိုမရှိကြောင်းရရနည်းနဲ့ကြောက်ကြားတပိတ်တွေကိုဆက်လက်ပြုလုပ်နေပါတယ်တဖက်မှာလည်းမက်လ17ရက်နေ့ကစပြီးဖားကတ်မြို့နယ်အတွင်းမှာအာနာသိန်းစစ်တပ်နဲ့ KIA တို့ရဲ့စစ်ပွဲတွေဖြစ်ပွားခဲ့ပြီးကချင်ပြည်နယ်အတွင်းစစ်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်လာပါတယ်စစ်တပ်အာနာသိန်းပြီးတဲ့နောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တပ်ကြားကတိုက်ပွဲတွေဟာကချင်ပြည်နယ်တစ်ခုထဲမှာဖြစ်နေတာတော့မဟုတ်ပါဘူးကရင်ပြည်နယ်မှာလည်းပြည်သူတွေဘက်ကရပ်တည်မယ်လို့အကြေညာထားတဲ့ KNU နဲ့စစ်တပ်တို့တိုက်ပွဲတွေဖြစ်ပွားနေပါတယ် KNU ဘက်ကတော့သူတို့ထိန်းချုပ်နယ်မြေတွင်းမှာစီအရာခလုံးဝင်ပေးထားသူယာနဲ့ချီပြီးလက်ခံပေးထားပါဗျ။ဒေါ်လပန်ခေါန်တန်နေထိုင်တဲ့ဂွေထော်ကျေးရွာနဲ့ခုနှစ်မိုင်လောက်တာဝေးတဲ့ပစိဆွတ်ကျေးရွာမှာလည်းတနက်တန်တွေကအဆက်မပြတ်ကြားနေရပြီးမလုံခြုံတော့တာကြောင့်တရွာလုံးထွက်ပြေးလာခဲ့ရပါဗျ။ပစိဆွတ်ဒေသခံဥပရန်နန်က
စနမခုဒလန်ကကြောင့်လာတဲ့နာမည်ကဒီပြုံးဘရာအရှာထလာနန်နာမည
်ပါ။တနက်တန်ကြားရတာနဲ့အဲ့ရခင်းတွေကောက်ကင်ပြီးတော်ရဲပြေးရတာပေါ့ညတော့တော်ရဲမှာပဲအိတ်လိုက်တယ်အဲမနဲ့ရောက်တော့ရွာပစ္စည်းတွေထုတ်ပြီးတော်ရဲဒီတိုင်းပြစ်ထားခဲ့တာပေါ့အဲ့ဒါမှလည်းနေလို့မရတော့ဘူးဆိုတော့တန်ဖဲပဲညစ်ဆုံးပဲလမ်းလျှောက်ပြီးဆင်းသွားခဲ့တာအာလမ်းမှာစစ်ဆေးတာတော့မရှိဘူးအဲဒါပေမဲ့သူတို့စခန်းတွေပဲဆိုတော့ကြောက်လို့ပုံပြီးသွားခဲ့ရတယ်နှစ်နာရီဝန်းကျင်လောက်သွားခဲ့ရတာအစားဖြစ်သုံးကားတော့တောင်ညာလုံးနေတာပဲပြန်လာတော့ရေချိုးရတာတချို့ဆိုရေတောင်မချိုးရသေးဘူးအတန်ကြားတာနဲ့သမင်းတောင်မချက်စားရသေးဘူးပြေးရတာပဲတရွာလုံးအတူတူပြေးခဲ့ရတာ
တကယ်တော့ဥပရန်နန်တို့ဟာနည်းမြငိမ့်ချမ်းမယ်ထင်ပြီးတော့စစ်ပေးဆောင်စခန်းတွေကနေနေရက်ကိုပြန်နေခဲ့ကြတဲ့သူတွေဖြစ်ပါတယ်2018မှာတိုက်ပွဲတွေကြောင့်အခုသူတို့လာနေနေတဲ့စိန့်ဂျိုဆက်စခန်းမှာပဲလာပြီးတော့စစ်ပေးဆောင်နေခဲ့ပူပါတယ်အဲ့နောက်မှာတော့သူတို့ရဲ့ဇာတိရွာကိုပြန်နေပြီးတော့တောင်ရလောက်ကိုင်စားတောက်နေတာအချိန်နှစ်နှစ်တောင်မပြေသေးပါဘူးစစ်ဖြစ်လာတဲ့အချိန်ကျေးရွာပြည်သူတွေထဲမှာခလေးနဲ့တကြီးရွယ်ဟိုတွေအများပြားပါဝင်ပြီးတညတာတော့ထဲမှာခက်ခက်ခဲခဲနေခဲ့ရတယ်လို့တပောင်ရန်ကျေးရွာကဆစ်ဆောင်လာသူဦးဆောင်ငိုင်ကပြောပါတယ်အခုလိုခဏခဏထွက်ပြေးတင်းဆောင်လာရတာတွေကြောင့်ပြည်သူတွေအနေနဲ့မျောလင်းချက်ကင်းမဲ့နေပြီလို့လည်းဆိုပါတယ်
ကျွန်တော်တို့ဒီခဏခဏဖြစ်ဖြစ်တယ်ဆိုတော့ဒါပြည်သူလူထုအတွက်တော့ဒါမျိုးလင့်ချက်တိမရှိတဲ့အရာတစ်ခုပေါ်တော့ဒါဖြစ်ဖြစ်တစ်ခုဖြစ်ပါတယ်လို့အခါခဏပြောလို့ကျွန်တော်တို့စိတ်ဆိုတာအခုလိုကျွန်တော်ပြည်သူဒုက္ခရောက်တော့တော်များပေါ့ဒါပြည်သူတွေကိုအာပြောမလဲဒုက္ခပြည်တဲ့ဟာဒီမျိုးတတ်တတ်ဖြစ်တယ်လို့ပေါ့
ဂွေထော်နဲ့ပစိဆုအပါဝင်အင်ကျန်းရံမြို့နယ်အတွင်းကရွာပေါင်း၈ရွာလောက်ကစစ်ပင်းဆောင်1900ကျော်ဟာမြင်းကြီးနားမြို့စစ်ဆောင်စခန်းနှစ်ခုမှာနေနေရပါတယ်စစ်ဆောင်စခန်းတာဝန်ခံဆရာခွန်အောင်က
မင်းချင်းနာတဝိုက်ကလူတွေကိုယ့်ရဲ့စားဖို့တောက်ဖို့ဆိုပြီးတော့မှပြင်ဆင်ထားတဲ့အရာတွေကိုစားနေ X in ဟောတပိုင်းတော့လာလို့တယ်စသည်ဖြင့်ပေါ့လေဟောတငင်ချင်းတယောက်ကမင်းမလူချင်ဘူးလားဒီမှာလဲလူမယ်ကျွန်တော်လဲလူမယ်ဆိုပြီးတော့မှဟောကိုယ့်ရဲ့တွေ့ချင်းညီနောင်တွေခုလိုမျိုးဒီချောင်းလာမှာအခက်ခဲရှိနေတဲ့ဟာကိုဝိုင်းဝန်းဖြည့်ရှင်းနေလို့ကျွန်တော်အဲ့လိုယူဆတယ်။အခုကြံတဲ့ဒီအခြေခံလိုအပ်ချက်ဟိုရေမီကိစ္စတွေကတော့ပတ်နိုင်တလို့ပတ်ဝန်းကျင်ကအလူရှင်နေဝိုင်းဝန်းကိုညီတယ်နဲ့ကျွန်တော်ဖြည့်ရှင်းဖို့လုပ်နေကြတာပေါ့လေ
။ဒေါ်လဘန်ခေါနန်တယောက်ကတော့အင်ပြန်နိုင်မှုစိုးရိမ်မကင်းဖြစ်နေရပါတယ်
။ရနဆွန်နေဆာရှုငါကြောင့်အခြေကငွားရှိတယ်လာမနာကိုင်းညင်းချန်ဝအိကေဆုံဆာကေပြောဝ
ါအခုဆိုတာဖြစ်နေမပြန်ဘူး။တကယ်ငင်းချမ်းပြီဆိုမှပြန်မယ်။စစ်စွာကြားလာနဲ့ငင်းညံ့နေတာပေါ့သူအချင်းချင်းအကြမ်းဖက်နေအောင်ဘူးမှမလုပ်ကြဘူးလေအခုကလုံခြုံလားဆိုတော့ဒီမှာလည်းမလုံခြုံဘူးဒါပေမဲ့အများနဲ့အတူနေတယ်ဆိုတော့ဖြစ်လာရင်ကိုတယောက်တည်းမဟုတ်တော့ဘူးဆိုတာတွေးမိတယ်ဟိုမှာလည်းပြစ်ခတ်လို့ပြေးလာရတယ်အခုဒီမှာလည်းဘယ်အချိန်ထပ်ဖြစ်မလဲဆိုတော့အငြင်းစိတ်ထဲမှာရှိနေရတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်ဖွင့်ထားရတာပြောလင်းပါတယ်တို့တာပိုင်ရှင်အတန်းလွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တာ Facebook စာမျက်နှာ SoundCloud YouTube အင်ဂျူးကားအနေနဲ့ဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့ညနေ6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါရဲ့ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီကြပြီးဖန်ဒီယာမြန်မာနဲ့ဖွန်ဒေးရှင်းချီဝန်တဲ့တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။နောက်ပတ်ကျင်မှာလည်းစောင့်မျှော်နှားဆင်ကြဖို့ပြီးဆုံးချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနောက်ဆက်နေရတဲ့အတွက်ကျေးဇူးအချီးကျေးရှိပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တဲ့စစ်တပ်က86နှစ်မြောက်တမတော်နေ့အခမ်းအနားကျင်းပတဲ့စနေနေ့မှာပဲနိုင်ငံတော်ဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တယ်လို့တနင်္ဂနွေနေ့ကိုကူးတဲ့ညအချိန်အထိတောင်ကြီးမြို့အပါအဝင်နေရာအတော်များများမှာဆက်လက်ပစ်ခတ်မှုတွေရှိနေပါတယ်။စနေနေ့ကရန်ကုန်မန္တလေးပြည်ဦးလွင်မိထီလာပခုတ်ကူကျောက်ပတောင်ပသိမ်မုံရမော်လမြိုင်တဝဲဘိတ်အပါဝင်နိုင်ငံတော်ကမြို့ဝအများပြားမှာတော်လိုင်းရင်းနဲ့ထိမ့်မဲ့ခြိတက်ဆန္ဒပြမှုတွေကိုပုံစံအမျိုးမျိုးနဲ့ပြုလုပ်ခဲ့ကြတာဖြစ်ပြီးစစ်တပ်နဲ့ရဲကလည်းမြေယိုဘုံတွေရဘာချီတွေခြိအစ်စ်တွေနဲ့တိုက်ခတ်ဖြိုခွဲကြတာရန်ကုန်မင်းကုန်းမှာကြားနေတိုက်ခတ်တယ်ပေါ့ရန်ကုန်မြို့ကမြို့နယ်အတော်များများမှာအခုလိုတိုက်ခတ်နှိမ်နှင်းမှုတွေလုပ်ခဲ့တယ်လို့အဖမ်းဆီးခံရသူနဲ့တိုက်ဆွတ်ရသူကလည်းအများပြားရှိနေတာပါမြန်မာနောက်ကကောက်ဝင်ထားတဲ့ဆင်းရဲအရာအတည်ပြုနိုင်တဲ့တေဆုံးသူကမတ်လ29ရက်တည့်အထဲမှာတင်114ယောက်ရှိတယ်လို့ဖော်ပြပါဗျ။မြန်မာနိုင်ငံမှာကလေးတွေလူငယ်လူရွယ်တွေပါဝင်အယက်သားဓာစင်နဲ့ချီပြီးတေဆုံးခဲ့ရတဲ့ပုံမှာကုလသမဂ္ဂကင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအပြင်းထန်ဆုံးရှုတ်ချလိုက်ပြီးနိုင်ငံတကာကနေအရေးပေါ်တုံ့ပြန်ဖို့လဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့ကစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေပေါ်မှာအာဏာပိုင်တွေကဆက်လက်ဖြိုခွင်းနေရမှာစနေနေ့ကတည်ဆုံးမှုအများဆုံးဖြစ်ခဲ့တာဟာလက်ခံနိုင်စရာမရှိကြောင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခိုင်ခိုင်မာမာပြတ်တက်သားသားနဲ့တညီတညွတ်ထဲတုံ့ပြန်ကြဖို့လဲအတွင်းမှုချုပ်ကတောင်းဆိုပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့စနေနေ့ကအကြမ်းဖက်ဖြိုခွင်းမှုတွေအတွင်းကလေးငယ်တွေအပါအဝင်လူအများပြားတည်ဆုံးရတဲ့အပေါ်မှာဗြိတိန်နိုင်ငံကအပြင်းထန်ဝေဖန်လိုက်ပါတယ်။ကလေးငယ်တွေအပါအဝင်လက်နက်မဲ့ပြည်သူတွေကိုစနေနေ့ကတက်ဖြတ်ခဲ့တဲ့လုပ်ရဟာအာဏာသိမ်းထားသူတွေရဲ့အောက်တန်းချမှုကိုထပ်မံပြသရာရောက်ကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရပ်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါမြန်မာစစ်တပ်ကဆန္ဒပြပြည်သူတွေပေါ်ဆက်ပြီးအကြမ်းဖက်ဖြိုခွင်းနေတဲ့အတွက်အချိန်သိမ့်မနှောင်းနိုင်မှာပဲ
ကဘာကအရေးယူဆောင်ရွက်ကြဖို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂဆိုင်ရာမြန်မာအထူးကိုယ်စားလှယ်ဒေါက်တာဆဆာကပန်ကြားလိုက်ပါတယ်။တနင်္ဂနွေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်ရဲ့အမျိုးမျိုးကလည်းကြင်ဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မင်းသက်ပါ။